Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်ဇွန်လ15ရက်ကျော်တာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ3052တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှာကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်ဆိုးမင်းပါဒီကနေ့ညနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့စစ်ကောင်စီရဟယင်ပြက်ကြပြီးနှစ်ဦးသေဆုံးသွားပါတယ်။ရိုဟင်ဂျာအပါအဝင်လူနည်းစုတွေအပေါ်အမုန်းတရားဖြန့်ဝေမှုတားဆီးရေးဆုံးဖြတ်ချက်ကုလသမဂ္ဂကချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝင်ကြီးတရုတ်ကိုသွားဖို့ရှိပေမဲ့နှစ်နိုင်ငံတင်းမာမှုတွေရော့ကျသွားလိမ့်မယ်လို့တော့ယူဆလို့မရတဲ့အကြောင်းခံမှန်းနေကြပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေး
ဟုတ်ကဲ့ပါကိုကမောင်ဆုံးမရင်ဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကရားကရင်ဒီဒေတာတိုက်ပွဲတွေပြင်းထန်တာကြောင့်ဒေတာကန်ထောင်ချီထိုင်းဘက်ကိုတင်းရှောင်နေရတာမှာလူခွင့်ရေးဖွဲ့ဒါရိုက်တာက
တပွဲဖြစ်ပြီးတော့မှရှောင်ရှားတာရှိပါတယ်လောလောဆယ်လောကျွန်တော်ဒီကလာ3300 3400ဝန်းကျင်တော့ထိုင်းနိုင်ငံထဲချောင်းပေါ်တော့ကျွန်တော်ခေါ်တော့ကိုယုံမြို့ရဲဖေကိုပြည်တာရှိသလို
နောက်ပြင်းပြင်းနဲ့ဖပွန်ချေဆိုင်စစ်ကောင်စီတချမ်းစခန်းတချို့ကတော့တိုက်ခိုက်ခံခဲ့ရပါတယ်။နောက်ကချင်ဘာသာရေးကောင်ဆောင်ဒေါက်တာကလမ်ဆန်ဆန်အမှုအယူခံတင်မှုရှေ့နေတွေပြင်ဆင်နေပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်။နောက်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးနောက်ထိတ်တဲရောက်သတင်းတွေကိုကိုခမောင်စိုးမင်းနဲ့ပဲပြောပြပေးမှာပါခင
်ဗျ။ Ukraine ပေါ်ရုရှားကျူးကျော်စစ်ပွဲဟာယူကရိန်းပြည်သူတွေနဲ့အတူရပ်တည်ပြီးဆက်လက်ထောက်ပံ့ကူညီဖို့လိုအပ်နေတယ်ဆိုတာပြသနေတယ်လို့ NATO မြောက်အော်တန်လတစ်စာချုပ်ကာကွယ်ရေးအဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg ကဒီကနေ့ကြာသပတေးနေ့ကပြောပါတယ်။ယူကရိန်းအနေနဲ့ကာလကြာရှည်ဆောင်ဆိုင်နေခဲ့တဲ့တံပြန်ထိုးစစ်ကိုစတင်ခဲ့ပြီးတဲ့နောက်ရုရှားသိမ်းပိုက်ထားတဲ့နယ်မြေတချို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြောင်းသူက NATO ဌာနချုပ်ကိုရောက်ရှိလာစဉ်သတင်းသမားတွေကိုပြောပါတယ်။ဒါဟာယူကရိန်းတပ်ဖွဲ့တွေရဲ့ရဲစွမ်းတပ်တီကြောင့်ဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင်နေတိုမဟာမိတ်တွေကလာပေါင်းများစွာကူညီထောက်ပံ့နေတာကြောင့်စစ်မြေပြင်ရဲ့အခြေအနေတွေဟာအခုအခါမှာကွဲပြားခြားနားမှုတွေဖြစ်လာတယ်ဆိုတာကိုမိမောင်းထုတ်ပြနေတယ်လို့သူကပြောပါတယ်။အခုလိုယူကရိန်းရဲ့အောင်မြင်မှုတွေဟာရုရှားသမ္မတဗလာဒီမာပူတင်ကိုပုံမိုအားကောင်းတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစီအရောက်လာအောင်ပုံမိုဖိအားပေးရရောက်လိမ့်မယ်လို့လည်းသူကပြောပါတယ်။အဲ့ဒီအတွက်မိမိတို့မဟာမိတ်တွေအနေနဲ့လဲယူကရိန်းမှာရေရှည်အားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စေဖို့အတွက်ကစစ်ရေးအထောက်ပံ့တွေဆက်လက်ပေးဖို့ရမှာဖြစ်တယ်လို့သူကပြောပါတယ်။ဒီတော့အတွင်းလာမဲ့သတင်းပတ်အတွင်းပြည်ထိုင်နိုင်ငံလန်ဒန်မြို့မှာယူကရိန်းနိုင်ငံပြန်လည်ထူထောင်ရေးဆွေးနွေးပွဲမတိုင်မီယူကရိန်းသမ္မတဗလိုဒီမာဇယ်လန်စကီကသူ့နိုင်ငံအနေနဲ့အားလုံးကိုပြန်လည်တည်ဆောက်ယူရလိမ့်မယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာအမှုမြူစွမ်းရင်အေဂျင်စီအကြီးအကဲရာဖေးဂရော့စီကယူကရိန်းနိုင်ငံဇာပိုရီဟီယာနျူကလ িয়ার ဓာတ်အပိစယုံကိုဘော်ဒူးနေကတွားရောက်လေးလာမဲ့ခီးစဉ်ကိုလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်းလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအမှုဆွဲခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှုကိုရှင်းနေချုပ်ကကာကွယ်ပေးလိုက်ပါတယ်သမ္မတဟောင်းထရမ့်ကိုပြစ်မှုဆိုင်ရာဥပဒေတွေနဲ့ဆွဲချက်တင်ခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှုဂျက်စမစ်ကိုအမေရိကန်ရှင်းနေချုပ်မဲရစ်ဂါလန်ကမနေ့ဘော်ဒူးနေကကာကွယ်ပြောဆိုလိုက်တာပါသမ္မတအောင်ထရမ့်ကလူမှုကွန်ရက်မီဒီယာကနေဒီအထူးစုစမ်းစစ်ဆေးမှုစနစ်ကိုထပ်တလဲလဲပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့ပြီးအခုလိုရှင်းနေချုပ်ဂါလန်ကကာကွယ်ပေးလိုက်တာပါမစ္စတာထရမ့်အနေနဲ့တနေ့အင်္ဂါနေ့ကမိုင်အမီမှာရှိတဲ့တရားဥပမာထွက်ဆိုတော့ကအထူးစစ်ဆေးမှုမစ္စတာစနစ်ဟာလူစုလူရန်ကားတယောက်ဖြစ်တယ်လို့တိုက်ခိုက်ပြောဆိုခဲ့ပါတယ်စစ်ဆေးမှုမစ္စတာစနစ်ကသမ္မတအောင်ထရမ့်ကိုအမှုပေါင်း38ခုနဲ့ဆွဲချက်တင်ခဲ့တာမှာပြင်းထန်တဲ့အမျိုးသားလုံခြုံရေးထိတ်တန့်လှုပ်ဝက်မှတ်တမ်း30ခုကိုပြန်မအပ်တာတာဝန်ရှိသူတွေကပြန်ဖို့တောင်းတာမှလည်းလှုပ်ဝက်ထားဖို့ကြံစည်မှုနဲ့ပတ်သက်နေတာတွေပါဝင်ခဲ့ပါတယ်။အမေရိကန်ရှိနေချုပ်ဂါလန်ကမစ္စတာစမစ်ကိုသူခန့်ခဲ့တဲ့တုန်းကပြောခဲ့သလိုပဲတရားရေးဌာနအနေနဲ့တရားလွတ်လပ်ပြီးတာဝန်ခံမှုရှိစွာလုပ်နေတာမိမောင်းထုတ်ပြခြင်းလို့သူ့ကိုခန့်ခဲ့တာဖြစ်သလိုသူဟာဝါရင်ဆိုရရှိနေတယောက်ပါလို့သတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့တပတ်ကဖက်ဒရယ်တရားဂျူရီဖွဲ့ကသမ္မတအောင်ထရမ့်ကိုဆွဲချက်တင်ခြင်းကစပြီးအမေရိကန်ရှင်းနေချုပ်ဂါလန်ဘက်ကအထူးစုံစမ်းစစ်ဆေးမှုစမစ်ကို ပထမဆုံးချင်းအများပြည်သူရှေ့မှာကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နဲ့တရုတ်တို့အကြားအရေးပါတဲ့တွဲဆုံဆွေးနွေးမှုဖြစ်နိုင်ပေမဲ့လည်းတင်းမာမှုတွေချက်ချင်းရော့ကြဖို့ကတော့ညှော်လင့်လို့မရနိုင်သေးဘူးလို့ခန့်မှန်းနေကြပါတယ်။နောက်နေ့အတွင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးတယောက်အနေနဲ့ပထမဦးဆုံးအကြိမ်အဖြစ်ဝန်ကြီးအန်တိုနီဘလင်ကင်တရုတ်ပြည်ကိုသွားရောက်လိမ့်မယ်လို့ပြောရေးဆိုခွင့်ရှိသူမက်သီးယူးမီလာကပြောပါတယ်။ဒီခီးစဉ်အတွင်းမှာမတူကွဲပြားမှုတွေကြဲကြဲပြန့်ပြန့်ရှိနေတာကိုပွင့်ပွင့်လင်းလင်းနဲ့ရှင်းရှင်းလင်းလင်းဆောင်ရွက်မှာဖြစ်ပေမဲ့လည်းအကုန်လုံးဖြည့်ရှင်းကျော်လွှားနိုင်လိမ့်မယ်လို့တော့မျှော်လင့်လို့မရကြောင်းပြောပါတယ်။ဝင်းကြီးဘလင်ကင်နဲ့တရုတ်နိုင်ငံရဲ့ဝင်ကြီးချင်ကန်းတို့အကြားနှစ်နိုင်ငံတင်းမာမှုနဲ့ပတ်သက်ပြီးဆက်သွယ်ပြောဆိုခဲ့ပြီးတဲ့နောက်နိုင်ငံရဲ့ဌာနတာဝန်ရှိသူတွေကအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝင်ကြီးချင်ကန်းကသူ့နိုင်ငံရဲ့ပြည်တွင်းရေးနဲ့အချုပ်အခြာအနာကိုအမေရိကန်အနေနဲ့ဝင်ရောက်ဆက်ဖက်ထိပါတာတွေရပ်ဆိုင်းဖို့ပြောဆိုခဲ့ကြတာကိုကိုကာပြည်သတင်းထုတ်ပြန်ထားပါတယ်။ဘလင်ကင်ဟာတရုတ်နိုင်ငံကိုပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကသွားရောက်ဖို့စီစဉ်ခဲ့ပေမဲ့တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းအမေရိကန်ပြည်ထောင်စုကိုဖြတ်တန်းခဲ့တဲ့အတွက်ခီးစဉ်ရွှေ့ဆိုင်းခဲ့ရပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံရဲ့ဝင်ကြီးအနေနဲ့တရုတ်ပြည်ကိုသွားရောက်မဲ့ခီးစဉ်ကိုထပ်မံစီစဉ်ခဲ့တယ်လို့လည်းအမေရိကန်အရာရှိတွေကပြောဆိုပါတယ်ခင်ဗျာ။
အမေရိကန်အနေနဲ့အီရန်ရဲ့နျူကလ িয়ার ရေးသဘောတူချက်ရထားတယ်လို့သတင်းထွက်တာကမမှန်ပါဘူးလို့ပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးအမေရိကန်နဲ့အီရန်ကြားအခုလိုသဘောတူချက်ရထားတယ်လို့ထွက်လာတာကသတင်းမှားပါလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကအခုလိုမနေ့ကပြောလိုက်တာပါ
။ I will just say that there are a number of reports we have seen by various outlets about different deals or purported deals or diplomatic negotiations.
တန်တမာရေးရာစိစက်မြင်နိုင်မှုဒါမှမဟုတ်မတူတဲ့သဘောတူညီချက်တချို့ရထားတဲ့ဆိုပြီးသတင်းဌာနတချို့မှာဖော်ပြနေတာတွေ့ရပါတယ်ဒီသတင်းတွေကအများစုမမှန်ကန်တယ်လို့လွဲမှားယူဆမှုတွေဖြစ်အောင်တမင်ဖော်ပြနေကြတာပါဒီထက်ယာယီသဘောတူညီချက်ရထားတဲ့ဆိုတဲ့သတင်းတွေလည်းပါပါတယ်လို့ဒီနိုင်ငံခြားရေးပြောခွင့်ရမက်သရူးမေလာကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒါအပြင်အီရန်ရဲ့ယူရေနီယံသက်ဆင်မှုတွေကိုစောင့်ကြည့်နေပြီးအီရန်အနေနဲ့နျူကလ িয়ার လက်နက်တွေမပိုင်ဆိုင်နိုင်အောင်ဆက်ဖိအားပေးသွားဖို့အမေရိကန်ကအခိုင်အမာစိတ်ပိုင်းဖြတ်ထားဆဲပါပဲလို့လည်းပြောခွင့်ရမေလာကသတင်းတောက်တွေကိုပြောခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်ပြီးအပြန်အလှန်အပြင်နိုင်ငံတကာကအီရန်ပေါ်ပိတ်ဆို့ရေးရမှုတွေရုပ်သိမ်းဖို့ပါဝင်တဲ့ကမ္ဘာ့အင်အားကြီးနိုင်ငံတချို့နဲ့အီရန်ကြားသဘောတူညီချက်ကနေအမေရိကန်က2015ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့တာပါ။နောက်ပိုင်းမှာအီရန်ကလည်းယူရေနီယံသက်ဆင်မှုတွေကိုပမာဏတိတိတသာတုံးမြင့်ပြီးအဆင့်မြင့်သန့်စင်တာတွေပုံမှုလှောက်ဆောင်လာခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ32 kHz 9300ညနဲ့9300ညဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190kHz 1500ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေလိုလူနည်းစုအပေါ်ကွဲခြားဆက်ဆံမှုတွေနဲ့အမုန်းတရားဖြန့်ဝေမှုတွေကိုတားဆီးဆုံးဖြတ်ချက်တရက်မနေ့ကကုလသမဂ္ဂလူညုံရေးကောင်စီကချမှတ်လိုက်ပါတယ်အမုန်းတရားဖြန့်ဝေမှုလူမျိုးရေးနဲ့ကြားမှခွဲခြားဆက်ဆံမှုနိုင်ငံခြားသားမုန်းတီးမှုစတဲ့အစွန်းရောက်တွေဟာပရိပကတွေထပ်ဖန်တလဲလဲပေါ်ပေါက်စေတဲ့အကြောင်းတရားတွေအဖြစ်အတိအမှတ်ပြုဆုံးဖြတ်ခဲ့ပါတယ
် First it directly addresses for the first time the discrimination and persecution faced by a range of minority groups in conflict settings
ပထမတစ်ချက်ကပရိပကဖြစ်ပေါ်နေတဲ့နေရာတွေကလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေအကြောင်းကိုပထမဦးဆုံးအကြိမ်တိုက်ရိုက်ထည့်သွင်းထားတာပါကျွန်တော်တို့ဆွေးနွေးတဲ့အတိုင်းအီရန်နိုင်ငံကရာဇီရီလူမျိုးစုတွေမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ရီမင်မာဟူသီလူမျိုးစုတွေထိန်းချုပ်ထားတဲ့နေရာမှာဘာဟာလူမျိုးစုတွေရဲ့အရေးကိစ္စတွေပါဝင်ပါတယ်ဒုတိယအချက်ကပရိပကတွေအတွင်းသွေးထိုးလှုံ့ဆော်တာတွေသတင်းမှဖြန့်တာတွေအရေးကိစ္စတွေဝါဒဖြန့်ချီမှိုင်းသွင်းတဲ့ဒါအကိစ္စတွေကိုကာကွယ်ဖို့ဖြစ်ပါတယ်ဆိုပြီးကုလသမဂ္ဂဆိုင်ရာဗီဒိန်အမြဲတမ်းကိုယ်စားလှယ်ဒုတိယတာဝန်ခံတန်အမတ်ကြီးဂျိမ်းစ်ကာရီကူရီကပြောဆိုသွားတာပါဒီဆုံးဖြတ်ချက်ကအမုန်းတရားဖြန့်ဝေမှုကြောင့်ကြားရောက်လာတဲ့အန္တရာယ်ကိုအမြဲတစေစောင့်ကြည့်ပြီးပရိပကတွေကိုရှောင်လွှဲနိုင်အောင်အောက်ခြေအဖွဲ့အစည်းတွေနဲ့ပိုပြီးပူးပေါင်းဆောင်ရွက်ဖို့တွန်းအားပေးတဲ့ဆုံးဖြတ်ချက်လိုလဲတန်အမတ်ကြီးဂျိမ်းစ်ကပြောဆိုသွားပါတယ်ခင်ဗျာ
မြန်မာစစ်လေ စစ်ရဟရင်တစီနေပြည်တော်နားမှာပြတ်ကျပြီးတော့အရာရှိလူတည်ဆုံးခဲ့တယ်လို့စစ်ကောင်စီကပြောလိုက်ပါတယ်မြန်မာစစ်တပ်လက်ချင်းဒီရဟရင်နေပြည်တော်နီးလယ်ဝဲမြို့နားမှာဒီနေ့မနေ့ပြတ်ကျပြီးစစ်တပ်အရာရှိလူတည်ဆုံးသွားတယ်လို့စစ်ကောင်စီပြောခွင့်ရကပြောလိုက်တာပါဒီစစ်ရဟရင်ဟာနေပြည်တော်ကနေမိထီလာကိုသွားဆက်ချွေရမီလယ်ဝဲမြို့နားကရွာနားမှာပြတ်သွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောင့်မင်းထွန်းကအခုလိုပြောပါတယ
်လက်ချင်းရဟရင်တည်းကအနေဒီတော့နေဒီတော့ကြာမိတ်ချီတော့ပြန်တိုင်းနေမှာဒီနေ့မလဲကျွန်တော်17နှစ်ကိုကျော်ကျော်လာမှာဆက်ချုပ်ရင်ပြောကြနေရင်ပြက်ပြက်ပေါ့ရဟရင်ပြက်ချတော့တာရှိတယ်ဆိုတော့နေပြီးတော့လေဝေးလေသားကြီးကြီးပါရဲ့အနောက်25မိုင်လောက်မှာပြက်ကြတယ်နေရင်တော့ပြက်စီးသွားတာရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာကျွန်တော်ဒီပြနေမောင်းဒီပြအရာရှိတည်အောင်လည်းကျွန်တော်တို့တဏ္ဍာတူကျွန်တော်ပြေဆုံးပါတာရှိပါတယ်အရာရှိစင်နေပါရဲ့ဟုတ်ကဲ့မောင်းတဲ့လူပါ
ပြည်ခဲ့တဲ့နှစ်တွေအတွင်းမှာလည်းမြန်မာစစ်တပ်ကစစ်လင်တွေနဲ့ရဟရင်တွေဟာပြတ်ကျတာတွေကြောင့်တိုက်စုံမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့အနောက်နိုင်ငံတပ်ဖွဲ့တွေမရှိတော့တဲ့နောက်ပိုင်းအယ်ကာအီဒါနဲ့ ISIS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်တဲ့အကြမ်းဖက်အဖွဲ့တွေရဲ့လှုပ်ရှားမှုတွေအရေးအတွက်တွေဟာတိတိတသားတိုးလာပြီးအာဖဂန်ဟာအကြမ်းဖက်မှုလှုပ်ရှားမှုစုဝေးရာနေရာတစ်ခုအလင်းအမြန်ပြန်ဖြစ်လာနေတဲ့အကြောင်းအချက်အလက်မတူတဲ့သက်သေအထောက်အထားတော်တော်များများထွက်ပေါ်လာခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ထောက်လှမ်းရေးအချက်အလက်တွေကိုအခြေခံပြီးကုလသမဂ္ဂကမကြာသေးခင်ကပဲထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာအကြမ်းဖက်အဖွဲ့တွေဟာတာလီဘန်အစိုးရလက်အောက်မှာပုံပြီးလွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်ရတဲ့အကြောင်းနဲ့ဒီလိုအခွင့်အရေးတွေကိုကောင်းကောင်းအသုံးချပြီးအကြမ်းဖက်လှုပ်ရှားမှုတွေပုံမလုံးဆောင်လာတဲ့အကြောင်းဖော်ပြထားကြပါတယ်ခင်ဗျာ။
အိန္ဒိယနဲ့ပါကစ္စတန်မှာတော့အင်အားအလွန်ပြင်းဆိုက်ကလုန်းမုန်တိုင်းဦးတည်လာလို့လူတသိန်းခွဲကျော်ကိုရွှေ့ပြောင်းပေးနေပါပြီ။အိန္ဒိယနိုင်ငံအနောက်ဘက်ခြမ်းနဲ့ပါကစ္စတန်နိုင်ငံတွေကိုအင်အားအလွန်ပြင်းတဲ့ Viper Joy မုန်တိုင်းဦးတည်ချစ်ကပ်လာနေတာကြောင့်မုန်တိုင်းလမ်းကြောင်းမှာရှိတဲ့ကန်ဝရန်ဒေသကလူတသိန်းခွဲကျော်ကိုနှစ်နိုင်ငံအာဏာပိုင်တွေကဘေးလွတ်ရာကိုရွှေ့ပြောင်းပေးနေကြတာပါ။အာရေပြပင်လယ်ထဲမှာဖြစ်ပေါ်နေတဲ့ဒီဆိုက်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံဂူဂျာရတ်ပြည်နယ်နဲ့ပါကစ္စတန်နိုင်ငံကရာချီမြို့ကြားကနေဒီညနေဒီနေ့ညမှာကုန်းတွင်ပိုင်းကိုဝင်ရောက်มาဖြစ်ပြီးလေတိုက်နှုန်းကတနအီကို81မိုင်ကနေအများဆုံး88မိုင်အထိရှိနိုင်တယ်လို့အိန္ဒိယမိုးလေဝသနဲ့ဇလဗေဒအုပ်စုဌာနကထုတ်ပြန်ထားပါတယ်။ဂူဂျာရတ်ပြည်နယ်ရှိခရိုင်၈ခုကနေမုန်တိုင်းတဲ့ခရိုင်နိုင်တဲ့လူ9000ခန့်ကိုဘေးလွတ်တဲ့မုန်တိုင်းကယ်ဆယ်စခန်းတွေကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ပြည်နယ်ဆွေးရကလည်းပြောထားပါတယ်ခင်ဗျာ VOA American တန်ရဲ့ဇွန်လ15ရက်နေ့စတာရင်းညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုကိုခမောင်စုံမင်းနဲ့ပြောပြခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုပြောပြပေးပါမယ်ပထမဆုံးကတော့ကင်းနီဒေသမှာတိုက်ပွဲတွေပြင်းထန်လာကြောင်းဒေသခံတွေထောင်ချီဘေးလွယာတင်းရှောင်နေရတာပါကြားပြည်နယ်ဒေသခေါ်ကင်းနီပြည်နယ်မက်ဆက်မြို့နာမှာပြီးခဲ့တဲ့ရက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 3,400 ထံမှလည်းအိုးအိမ်တွေဆွန့်ခွာဘေးလွယာကိုတင်းရှောင်နေရပြီးတချို့ကထိုင်းနယ်စပ်ဘက်ကိုတင်းရှောင်သွားကြတယ်လို့ကရင်လူခွင့်ရဖွဲ့ဒါရိုက်တာက VOA ကိုပြောပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွယာကိုချက်ချင်းဆုတ်သလိုပြေးလွှာကြရတာမို့ပါပစ္စည်းမှလည်းသေမသွားနိုင်ကြတာကြောင့်စားရေးတောင်းရင်းနဲ့နေထိုင်ရေးအတွက်လိုအပ်ချက်ကြီးမားနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
ကယားပြည်နယ်မဲဆဲမြို့နယ်မှာပြီးခဲ့တဲ့ဇွန်လ13ရက်နေ့ကစကန်းသိမ့်တိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ 3,400 လောက်အိုးအိမ်စွန့်ခွာဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရပါတယ်။တချို့စစ်ရှောင်းတွေနီးစပ်ရာမြို့နယ်တွေကိုထွက်ပြေးသွားကြသလိုတချို့သူတွေကတော့ထိုင်းနယ်စပ်ဘက်ကိုတိမ်းရှောင်သွားကြတယ်လို့ကရင်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာက VOA ကိုအခုလိုပြောပြပါဗျ
။သူတိမ်းရှောင်လာတဲ့ရှိတယ်ရှိတယ်လို့ဘာသာတိုက်ပွဲဖြစ်ပြီးတော့မှရှောင်ရှားလာရှိပါတယ်လောလောဆယ်လားကျွန်တော်ဒီကလာ3,300 3,400ဝန်းကျင်တော့ထိုင်းနိုင်ငံရဲ့ဒီဒီဖက်ချမ်းပေါ့နော်ကျွန်တော်ခေါ်တော့ခူယုံအဖုခူယုံလို့ခေါ်တော့ပေါ့နော်ခူယုံမြို့ရဲ့ဖေကိုပြည်တာရှိသလိုမက်ဆီလီယံဖက်ချမ်းပေါ့နော်ကျွန်တော်ပြမလို့ခေါ်မဲလုံးကြီးပေါ့နော်အမြင့်နဲ့ထိတ်ကိုလည်းပြည်တာရှိလို့မေနနိုင်မြို့နဲ့ထိတ်ကိုပေါ့နော်ဒါကတော့မြန်ဆန်ခရမှာရှိတဲ့အနည်းဆုံးနေရာ၃နေရာထဲကိုကနူးဟိုရှစ်ပြောင်းဝင်ရောက်လာတယ်လို့တော့ကျွန်တော်သတင်းကြားပါတယ
်။မဲဆဲမြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့တောင်လာတပ်စခန်းနဲ့မဲဆဲမြို့မှာရဲစခန်းကိုပြီးခဲ့တဲ့ဇွန်လ13ရက်နေ့ကကရင်နီပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပြီးနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တာပါ။ တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေကြောင်းပစ်ကူတွေအသုံးပြုခဲ့ပါတယ်။မဲဆဲဒေသခံတွေဟာတိုက်ပွဲကြောင့်ဘေးလွတ်ရာကိုချက်ချင်းဆိုသလိုပြေးလွှာကြရတာမို့တချို့ကတော့ဗာပစ္စည်းမှတယ်မလာနိုင်ကြပါဘူး။ဒါကြောင့်စစ်ပီးဒုက္ခတဲ့အများစုကစားရည်တောင်ရည်နဲ့နေထိုင်ရေးအတွက်အကြီးမားဆုံးလိုအပ်ချက်ဖြစ်နေတယ်လို့ဒါရိုက်တာကိုပညာကဆက်ပြောပြပါဗျ
။ဆစ်ဆောင်ရတဲ့အတွက်ကြောင့်မို့ကျွန်တော်များအဆောင်နော်ဆောင်ပါတော့တည်ယူဖို့တည်ယူလို့မိတဲ့အချင်းတွေမရှိကြသလိုတချို့ကလည်းတည်ယူဖို့ဆံပို့တွေလည်းခက်ခဲအများကြီးရပါတော့။အဲ့ဒီတော့ကြောင့်မို့ကျွန်ဦးကတော့စားရည်တာကြောင့်ခက်ခဲရှိနေတယ်။နောက်ပြီးတော့မှနေရာထိုက်ခင်းပါတော့ပြီးတော့အခုဒီပိုင်းကလည်းမိုးအောင်သက်တိုက်ဟုတ်ရနေတော့လေနော်ဟိုနေရာထိုက်ခင်းနေခက်ခဲရှိနေတယ်ဆိုရင်တောင်းရေပေါ့နော်အဲ့ဒီကတော့ဘနူးလိုအပ်ချက်ဟိုအချိန်မဆုံးဖြစ်မှာပေါ့ဟုတ
်ဆစ်ဆောင်အများစုကကလေးငယ်တွေနဲ့အသက်ရွယ်ကြီးရင်သူတွေဖြစ်ကြပြီးကျန်းမာရေးမကောင်းသူတွေလည်းပါဝင်တော့မို့ကျန်းမာရေးဆောက်ရှောက်မှုတွေလည်းလိုအပ်နေကြပါတယ်ရှင
်ကြားပြင်းနေဒေတာကော KNI ဒေတာတိုက်ပွဲတွေပြင်းထန်လာကြောင်းဒေတာကန်ထောင်ချီထိုင်းဘက်ကပါတင်းရှောင်နေရတာကိုအလိမ္မာပြောပြခဲ့တာပါအခုတော့ကင်းပြည်နယ်ဖပွန်ခြေဆိုင်စစ်ကောင်စီစခန်းတချို့တိုက်ခိုက်ခံရတာပါကင်းပြည်နယ်ဖပွန်ခရိုင်မှာအခြေဆိုင်တဲ့စစ်ကောင်စီစခန်းတချို့ပြီးခဲ့တဲ့သတင်းပတ်ထဲစီးနင်းတိုက်ခိုက်မှုမှာစစ်ကောင်စီဘက်ကကြာဆုံးမှုတချို့ရှိခဲ့ကြောင်းကင်းမျိုးသားစီယုံ KNU ကသတင်းထုတ်ပြန်လိုက်ပါတယ်ဒေသကောမူချရောခရိုင်ကမြို့နယ်တစ်ခုမှာတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားပြီး VOA သတင်းတောင်မရေးမှာပြောပြပေးပါအောင်ခင်ဗျ
ကရင်ပြည်နယ်ကရင်အမျိုးသားအစည်းအရုံးတက်မဟာကထိန်းချုပ်ရာနယ်မြေတဲကထိုကီဒေမော်ဖူနာတီနိုမက်တပဲတူပေါ်ပွေကျိုးခုတုထကဟီလူကဟီကျိုးကူးစိတ်ထိုကီနဲ့ဒဲသီကျိုးဒေတာကစစ်ကောင်စီရဲ့တပ်စခန်းတွေကို KNL တပ်ဖွဲ့ဝင်တွေကကြောက်ကြားစနစ်နဲ့ဝင်ရောက်တက်ခတ်ခဲ့ကြောင်းကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေဆေးကအခုလိုပြောပါတယ
်စခန်းရှိခုဆိုတာကသူတို့ရဲ့ဟိုလာပေါ့နော်ဒီရှမ်းမငါလည်းမှာဆိုမြို့နယ်နှစ်မြို့နယ်အတွင်းထဲမှာဖြစ်တာပေါ့နော်အဲ့ဒါကြောင့်မို့ဟိုသူတို့ရဲ့ဟိုလာပေါ့နော်ဒီသက္ကသရဲ့ဒီကျော်ဝင်ရောက်မှုကိုဟိုတားဆီးတဲ့နေနဲ့ပေါ့လေကောသက္ကသရဲ့အိတ်တက်စတန်ရှိနေကြွေတာဒီတီဗီကောင်းမွန်မနေခိုင်နိုင်ရတဲ့ဟိုအခြေအနေရှိတဲ့အတွက်အဲ့ဒါကိုသူတို့ဒါကတော့ဆက်ဆံစာရဲ့ဟိုတက်စခန်းလေးကိုအဓိကထိုက်ခိုက်ရတဲ့အကြီးကိုဖြစ်ပါတယ်လို့တော့ကျွန်တော်ပြောနိုင်ပါတယ်လို့
ဒီကိစ္စနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်ကလည်းဒီတိုက်ခိုက်မှုအတွင်းစစ်ကောင်စီဘက်ကကြာဆုံးမှုတွေရှိတယ်လို့လည်းပြောပါတယ
်ဝင်တဲ့တော့ရန်သူရှေ့အောင်အစ်ဆုံးတယ်လို့တော့ကျွန်တော်ဟိုတင်ရတာဟုတ်ကဲ့
ပြည်ရင်မျိုးသားစီယုံတက်မငါထိတ်ချုပ်နေမြေမှာဂျွန်လနှစ်ပတ်တာအတွင်းစစ်ကောင်စီတပ်တွေရှားဖြတ်တိုက်ခိုက်ခံရမှု32ကြိမ်ရှိခဲ့ပြီး20ဦးသေဆုံးက6ဦးဒဏ်ရာရရှိခဲ့ကြောင်း KNU ကထုတ်ပြန်ခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတက်မဟာငါနယ်မြေအတွင်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပေါ်နေပြီးဖပွန်ခရိုင်တစ်ခုလုံးကခြေရွာအကုန်လုံးနီးပါးစစ်ဘေးရှောင်နေရပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကိုနေ့စဉ်မပြတ်ပြုလုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်
။ကရင်ပြည်နယ်ဖပွန်ခြေဆိုင်စစ်ကောင်စီစခန်းတချို့တိုက်ခိုက်ခံခဲ့ရပြီးထိခိုက်ကြဆုံးမှုရှိခဲ့တာကိုမယေးမှပြောပြခဲ့တာပါ။ VOA American တန်ရဲ့သတင်းပေးပို့ချက်တွေဆက်လာဖို့ရှိသေးတာမို့ဆက်ပြီးတော့နောက်ဆက်ကြည့်ရှုကြပါအောင်ခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA American တန်ရဲ့စွန်လ15ရက်ချက်သားရင်းညသတင်းတွေကိုဆက်ပြောပြနေပါတယ်။အခုတော့ကချင်ဘာသာရေးကောင်ဆောင်ဒေါက်တာကလမ်ဆန်ဆွန်အမှုအယူခံတင်ဖို့ရှင်းနေတွေပြင်ဆင်နေတာပါ။ထောင်ဒဏ်6နှစ်ချမှတ်ခံထားရတဲ့ KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆွန်အမှုတွေကို KIA တရားရုံးကပါလတ်လိုက်တဲ့အတွက်ဒီလကုန်မှာကချင်တရားလွှတ်တော်ကိုထပ်တင်ပြဖို့ပြင်ဆင်နေတယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။မိသားစုဝင်တွေကတော့ဒေါက်တာကလမ်ဆန်ဆွန်ရဲ့ကျန်းမာရေးကိုစိတ်ပူနေရတယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ
။ကချင်နေချင်းခရီးအဖွဲ့ချုပ် KBC ရဲ့အထူးအကြံပေးသိခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆွန်အပေါ်မှာဆွဲဆိုထားတဲ့မတရားသိမ်းဆက်သွယ်မှုဥပဒေပုံမှဆက်ခွန်မြင့်ဆောင်တစ်အတွက်ထောင်ဒဏ်2နှစ်တက်မတော်ကိုအကြီးညိုပြတ်အောင်သွေးထိုးလှုံ့ဆော်မှု905ကာကြီအတွက်ကထောင်ဒဏ်2နှစ်အကြမ်းဖက်မှုဥပဒေပုံမှ52ကာကြီအတွက်ကထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ကြာခံဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့အကျဉ်းနည်းနဲ့ပါလတ်ခံခဲ့ရတဲ့အတွက်ပြည်내တရားလွှတ်တော်ကိုတင်ဖို့လုပ်တာဖြစ်တယ်လို့သူ့ရဲ့ရှေ့နေဖြစ်သူက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ခုအဲ့ဒီဟာကဒါဒီဓာတ်ထဲမှာပြင်ဆင်ဖို့ပြင်သွင်းမှာဖြစ်တယ်ပေါ့နော်။အထမဒီခရိုင်မှာတင်သွင်းတဲ့အယူခံမှားကြတော့ချက်ချင်းပေါ့နော်ရုံးရှိမှာပဲအတင်းနည်းနဲ့ပါလာခံရတဲ့အတွက်ကြောင့်မလို့အခုကချင်းပြည်နယ်တရားလွတ်တော်မှာသွားတော့ဒီအပြင်းစမှုတင်သွင်းရမှာဖြစ်တယ်ဒီကဒီကကုံပေါ့ဒီကကုံတော့မှဖြစ်မှာဟုတ်ဟိုအတင်းနည်းနဲ့ပါလာတဲ့ဆောက်လေးချက်တော့ပြောခွင့်မရှိဘူးပေါ့နော်အဲ့ဒီလိုပေါ့ညော်လင့်ထားတာတော့အရန်ကြီးလည်းမညော်လင့်ရေးပါဘူးအတိုင်းမညော်လင့်ရေးဘူးဆိုတာကဘယ်လိုပြောမလဲသူတို့မလုံနိုင်ကြလို့ထင်တာပေါ့နော်ဥပဒေအရတော့တို့မလုံနိုင်ကြလို့ထင်တာပါပဲအခုခရိုင်မှာတော့မှကျမတို့အချင်းချင်းနဲ့ပါလာခံရတယ်ဆိုတော့ဒီကိနေမှာလဲတို့အချင်းချင်းနဲ့ပဲပါလာမလားဘယ်လိုလဲမပြောနိုင်သေးဘူးအဲ့ဒါလဲ
ဒေါက်တာကလန်ဆမ်ဆောင်ကိုပြီးခဲ့တဲ့2022ခုနှစ် January လမှာလိုင်ဇာမြို့ကိုတွားရောက်ပြီးတော့ KIO KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာနဲ့ဒုဗိုလ်ချုပ်ကြီးဂွမ်မော်တို့ပါဝင်တဲ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့အတွက်မတရားသိမ်းအဥပဒေစက်ခုမြင့်ဆောင်တင့်နဲ့တရားစွဲခဲ့တာဖြစ်ပါတယ်။905ကာကြီးအတွက်ကတော့အာရှဇုံနယ်လူငယ်တွေအတွက်ဟောပြောပွဲတစ်ခုမှာခရစ်တော်၌နိုင်ငံတော်ကိုတည်ထောင်ကြပါစို့ဆိုတဲ့ခေါင်းစဉ်နဲ့ဟောပြောတဲ့အချိန်မှာနိုင်ငံတော်အကြီးညိုပြက်စီတဲ့စကားလုံးတွေပါဝင်တယ်ဆိုပြီးစွဲချက်တင်ထားတာဖြစ်ပါတယ်။နောက်တော့အနေနဲ့လိုင်ဇာမြို့မှာ NUG ယာယီသမ္မတဒူဝါလာရှိလာတယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာတူးခေါင်နဲ့ပညာရေးဒုဝန်ကြီးဂျာထွဲပန်တို့၃ယောက်ကိုတွားတွေ့ခဲ့တယ်ဆိုတဲ့အချက်နဲ့အကြမ်းဖက်ဥပဒေပုံမှား52ကာကြီးနဲ့ထပ်ပြီးတော့တရားစွဲခဲ့တာဖြစ်ပါတယ်။2022ခုနှစ်ဒီဇင်ဘာလ5ရက်နေ့မနက်ကမန္တလေးပြည်ပဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုဆေးကုသဖို့သွားတဲ့ဒေါက်တာကလမ်ဆမ်ဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။ဒေါက်တာကလမ်ဆမ်ဆောင်ဟာမွေးရပါအဆုတ်ရောင်ယောဂါခံစားနေရသူဖြစ်ပါတယ်။ဒါကြောင့်အခုလိုထောင်ကျနေတဲ့အချိန်မှာကျန်းမာရေးပိုးပြီးတော့ထိခိုက်မှာကိုမိသားစုဝင်တွေကစိုးရိမ်နေကြပါတယ်။နောက်ပြီးနှလုံးနဲ့သွေးတိုးယောဂါရှိတဲ့ဒေါက်တာကလမ်ဆမ်ဆောင်ဟာကိုဗစ် -19 ကူးစက်ခံရပြီးတဲ့နောက်လေပြွန်ရောင်တဲ့ယောဂါကိုခံစားနေရတယ်လို့မကြခဏဆိုသလိုရင်ကျက်တက်တယ်လို့မိသားစုဝင်တွေကပြောပါတယ်။လက်ရှိသူ့ကျန်းမာရေးအခြေအနေကိုသိရဖို့မိသားစုအနေနဲ့တွေ့ခွင့်ရခြင်းပေမဲ့ဖမ်းသွားတဲ့အချိန်ကနေစလို့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့မိသားစုဝင်တဦးက VOE ကိုပြောပါတယ်။မိသားစုဝင်တွေဘက်ကတော့ဒေါက်တာကလမ်ဆောက်ဆောင်ဟာခရီးယာဖုန်းတော်ကြီးတဦးဖြစ်တဲ့အတွက်အယုတ်အလတ်အမျက်မရွေးစင်ရဲချမ်းသာမရွေးမိတ်ဆွေရန်သူမရှိအားလုံးကိုတွေ့ဆုံဆုတောင်းပေးရတဲ့အပေါ်အခုလိုကြီးလေးတဲ့ပုံမှန်တွေနဲ့အမိန့်ချတာမျိုးမဖြစ်သင့်ဘူးလို့ပြောပါတယ်။ဒေါက်တာကလမ်ဆမ်ဆောင်ဟာ KBC ရဲ့အထွေထွေအတွေ့အမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချင်းခရီးအဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံထားရပါတယ်။လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကသမ္မတအိမ်တော်မှာသူကိုယ်တိုင်တွားရောက်ပြီးတင်ပြခဲ့တာလည်းဖြစ်ပါတယ်။အဲ့ဒါအတွက်လေအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲခဲ့ပြီးတော့နောက်ပိုင်းမှာအမှုကိုပြန်ရုပ်ပေးခဲ့ပါတယ်။ဒေါက်တာကလမ်ဆာဆောင်ကိုပြန်ပြီးတော့လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဒေါက်တာကလမ်ဆာဆောင်ဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာဥဆောင်ခဲ့သူလည်းဖြစ်ပါတယ်ရှင်။
ထောင်နဲ့6နှစ်ချမှတ်ခံထားရတဲ့ကချင်ဘက်ပတိခရစ်ယာန်ဖွဲ့ချုပ် KBC အဖွဲ့ဥက္ကဋ္ဌ ကချင်ဘာသာရေးကောင်ဆောင်ဒေါက်တာကလမ်ဆော့ဆန်အမှုကိုအယူခံတင်မှုရှင်းနေတွေကပြင်ဆင်နေချိန်မှာကျမ်းမာရေးအတွက်လည်းစိတ်ပူနေရတာကိုမဆင်မုံပြောပြခဲ့တာပါအခုတော့ထိုင်းနိုင်ငံပါတီနဲ့မြန်မာအလုံသမားရေးလှုပ်ရှားသူတွေတွေ့ဆုံမဲ့တဲ့င်းမှာထိုင်းရောက်မြန်မာရွှေ့ပြောင်းရေးလှုပ်ဆောင်နေတဲ့ကွန်ရက်တချို့နဲ့ရွက်ကောက်ပွဲမှာအမတ်နေရာအများစုအနေနဲ့ထားတဲ့ပါတီတို့မနက်ဖြန်တွေ့ဆုံပြီးမြန်မာရွှေ့ပြောင်းအလုံသမားကိစ္စကိုဆွေးနွေးဖို့ရှိနေပါတယ်ထိုင်းဆိုရသည့်လက်ထက်မှာမြန်မာနိုင်ငံသားတွေပေါ်ထားရှိမဲ့မူဝါဒနောက်မြန်မာဒုက္ခသည်အခြေအနေစတာတွေကိုအဓိကထားပြီးဆွေးနွေးကြမှာပါရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
စစ်ပွဲတွေလူခွင့်ရေးချိုးဖောက်မှုတွေကြောင့်ထိုင်းနိုင်ငံဘက်ကအများပြားရောက်ရှိလာတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေဒုက္ခသည်တွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့မေလ14ရက်နေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာအမတ်နေရအများစုအနိုင်ရထားတဲ့ Move Forward Party နဲ့မြန်မာအလုံသမားရေးအဖွဲ့တွေမနှက်ဖြန်တောက်ကြနေမှာတွေ့ဆုံမှုရှိပါတယ်အဆိုအသင့်လက်ထက်မှာရွှေ့ပြောင်းလုပ်သားတွေအပေါ်ထားရှိမဲ့မူဝါဒမြန်မာနိုင်ငံရေးအခြေအနေဒုက္ခသည်အရေးနဲ့နိုင်ငံရေးကြောင့်ခိုလုံဝင်ရောက်လာသူတွေစားတဲ့အချက်၃ချက်ကိုအဓိကထားဆွေးနွေးသွားမယ်လို့ထိုင်းချေဆိုင်ရခိုင်အလုံသမားများအဖွဲ့ရဲ့ဒါရိုက်တာဦးနိုင်အောင်အောင်ကပြောပါတယ်
ဒီမှာအများကြီးရှိတယ်ဒီ MOU လင်းနေတက်တန်းအုပ်စုတွေရှောင်းနေတက်တန်းအုပ်စုတွေကျွန်တော်နေဆက်မှာဆိုလို့ရှိရင်လေဒီအပြောင်းအလဲဆောက်ဆိုတဲ့ပုံမှန်ရှောက်ဆိုလေးဆောက်ခင်တဲ့အုပ်စုတွေကလည်းများစွာရှိသေးတယ်ဒီကျွန်တော်လည်းကတော့ယုံကြည်ပါတယ်သူတို့တို့ဖုံးပေးလာလိမ့်မယ်လို့ယုံကြည်ရဲ့တိုးတလေတို့ဘလို့ပုံစံမျိုးဘီနီဘီရဲမှာဆိုတာကမသေချာသေးဘူးဒီကျွန်တော်တို့ဒီထန်းနေကမှာရှိတဲ့ဒီအစုဖွဲ့တဲ့နယ်လေတာကိုစူးစမ်းနေတယ်ကျွန်တော်လေးဒီလက်ရှိဒီမနေ့ပြန်ဆိုလို့ရှိရင်တွေ့ဖို့ရှိတယ်ဒီလက်ရှိဒီအနာရလက်ရှိဝန်ကြီးချုပ်ဖြစ်မှုဆိုတဲ့ဒီဘောဘပါတီနဲ့ဆွေးနွေးဖို့ရှိတယ်။ဘန်ကောက်မှာဆွေးနွေးဖို့ရှိတယ်။အရှင်တွေကတော့ကိုယ့်လူသမားတွေတော့အရှိုးရှိလာမှာပါ
။ထိုင်းနိုင်ငံရဲ့အစုအဖွဲ့တွေနဲ့တွေ့ဆုံခဲ့တာမှာအောက်ခြေမှာဖြစ်နေတဲ့အလုံသမားရေးရာကိစ္စတွေကိုထင်ဟန့်နိုင်တဲ့မူဝါဒတွေကိုအကြံဖြင့်ဆွေးနွေးတာကြောင့်ရောင်ချီဦးအလုံသမားများအဖွဲ့ရဲ့ဒါရိုက်တာတူဖြစ်တဲ့ဦးမိုးကျော်က VOA ကိုပြောပါတယ်။ထိုင်းအလုံသမားရေးဌာနကလည်းကိုဗစ်အလွန်မှာနိုင်ငံခြားသားအလုပ်မားတွေပေါ်ထားတဲ့မူဝါဒတွေအများကြီးဖြေလျှော့သွားမယ်လို့2022ခုနှစ်နိုဝင်ဘာလတည်းမှာပြောခဲ့ပါတယ်မြန်မာအလုံသမား9သိန်းလောက်ခေါ်ယူသွားမယ်လို့ပြောဆိုခဲ့တာပါဒါပေမဲ့နိုင်ငံရေးမတည်ငြိမ်လို့ဆက်တိုက်ဝင်လာတဲ့မြန်မာနိုင်ငံသားအများပြားအတွက်လူဝင်မှုစီကန်းတွေဘလို့ချမှတ်မလဲဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ်အဆင်ပြေအောင်လုပ်ပေးနိုင်ရင်တော့နှစ်ဖက်လုံးအတွက်အကျိုးရှိနိုင်တယ်လို့ထိုင်းအတွက်ပုံရိပ်ကောင်းတစ်ခုလည်းဖြစ်လာနိုင်ကြောင်းဦးမိုးကျော်ကပြောပါတယ
်တိုင်းရှင်တွေအဖွဲ့ကတေချာစနေစားတော့စာရန်တွေတော်တော်အကင်းကြီးတွေ့ပြီးရှင်ရတဲ့ကိုရယူပြီးတော့ရတော့ဟောဒီထိုင်းနိုင်ငံရဲ့အခုထောက်လေးအောင်ပါပဲအဲဒီတော့လည်းလာတဲ့ဖြစ်စင်ပါလေဆိုမတတရဘုံတော့မမောတော့တဲ့အခါမှာပေါ်စီရချင်းနေတယ်ဟောတောင်းလေးနေဖြစ်နေတယ်ဟောလို့ဖို့ရှိတယ်ဆိုပြီးတော့သူတို့ကတော့ပြောထားတာရှိပါတယ်အဲဒီပေါ်ပိုင်းမှာရှိတဲ့ကောက်ကောက်မှာရှိတဲ့အာဒီရွတ်တော်ဟောဟစ်ကီကိုတင်ရောက်ပြီးတော့ဟာဝင်ရောက်ပြီးဆွေးနွေးတယ်လေအရှင်ဒီမျိုးကြီးရောက်ကျိုးသားဆောင်ရည်တွေအတွက်ရှိပါတယ်။ရှင်တော့လည်းအောင်မြင်ခဲ့တာလည်းရှိပါတယ်။ဒါဟုတ်ကဲ့ပါ
။မြန်မာအလုံသမားကိုယ်စားလှယ်တွေနဲ့တွေ့ဆုံတာမှာထိုင်းရွေးကောက်ခံပါတီတွေလည်းပါလိမ့်မယ်လို့တချို့ကပြောပါတယ်။Asylum Assex Thailand တို့ Rights Beyond Borders တို့လိုအလူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တချို့လည်းပါဝင်နိုင်ကြောင်းပြောပါတယ်။လက်ရှိအိမ်ဆောင်အစိုးရလက်ထက်မှာရွှေပြောင်းအလုပ်သမားတွေကိစ္စတွေဖြေရှင်းတာမှာအကန့်အသတ်တွေရှိနေပါတယ်။မနေ့ဗုဒ္ဓဦးနေ့ကလည်းထိုင်းအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့အလုပ်သမားကိုယ်စားလှယ်အဖွဲ့တွေနိုင်ငံတကာနဲ့အရက်ဖက်အဖွဲ့အစည်းတွေမဲဆောက်မြို့မှာတွေ့ခဲ့ကြပါတယ်။မြန်မာနိုင်ငံသားတွေခလေးမွေးဖွားပြီးမွေးစင်းလုပ်ရတဲ့အခက်ခဲ၊ရေမောင်းလိုင်စင်နဲ့ဘန်ကက်အခက်ခဲအထောက်ထားမဲ့တွေအတွက်ပန်းရောင်ကက်ထုတ်ပေးဖို့ရှိမရှိနေထိုင်ခွင့်တက်တန်းလွန်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြကြောင်းသူတို့ကပြောပါတယ်။ထိုင်းမှာရောက်နေတဲ့မြန်မာနိုင်ငံသားဥယေကလက်ရှိမှာ6တန်းကျော်ရှိတယ်လို့ခန့်မှန်းထားပြီးနောက်ထပ်လည်းတိုးနေအောင်မယ်လို့အလုံသမားရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ခင်ဗျာ
။ထိုင်းရွေးကောက်ပွဲနိုင်ရပါတီနဲ့မြန်မာအလုံသမားရေးလှုပ်ရှားသူတွေလက်ဖြန့်တွေ့မှာကိုကိုစံကျော်ပြောပြခဲ့တာပါ။ကျတာရိညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့ဥအောင်ခေရဲ့မြမရေးသုံးသက်ချက်အပါဝင်ပတ်စင်ခဏတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCHET70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျွန်တ
ျို့ရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဖီယိုအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ32 51တို့ကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒါအပြင် VOA ရဲ့ website, Facebook, YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်နားဆင်နိုင်ပါတယ်။ကျသရိညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမြေကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။မြို့ပြစစ်စင်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ဆနပြလူငယ်တွေစစ်အာဏာသိမ်းပြီးအသွင်ပြောင်းသွားရပုံကိုသုံးသက်တင်ပြထားပါတယ်။စစ်တပ်ကသနက်နဲ့ပြတ်တဲ့အတွက်ငြိမ်းချမ်းစွာဆနပြတဲ့လူငယ်တွေဟာပျောက်ကြားစစ်သည်ဖြစ်လာကြရပါတယ်။ဒီလူငယ်တွေဟာအသက်ဆုံးပြီးမြို့ပြတိုက်ပွဲတွေကိုအသေးအသန်ဆင်နွှဲနေကြရပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့တူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာမြို့ပြစစ်စင်ရေး2000ကျော်ဆင်နွှဲနိုင်ကြောင်းရန်ကုန်တိုင်းစစ်ဒေသခွဲဌာနချုပ်ကထုတ်ပြန်တာကိုဇွန်လ4ရက်နေ့ထုတ် Press Photo Agency သတင်းမှာဖော်ပြပါတယ်။အထူးစစ်စင်ရေးအဖွဲ့ပကပပြည်သူ့ကာကွယ်ရေးအဖွဲ့မြို့ပြပျောက်ကြားအဖွဲ့နဲ့အခြားတော်လှန်ရေးအင်အားစုတွေဆင်နွှဲတဲ့မြို့ပြတိုက်ပွဲတွေဖြစ်ပါတယ်။ဒါဟာຫນွေဦးတော်လှန်ရေးရဲ့ထူးခြားချက်တစ်ခုပါ။ပုံမူကြီးအဆင့်အပါအဝင်စစ်ကောင်စီတပ်သား600ကျော်သေဆုံးပြီး900ကျော်ဒဏ်ရာရရှိတယ်လို့ဆိုပါတယ်။တော်လှန်ရေးရဲဘော်80ကျော်ကြာဆုံးပြီး100ကျော်ဒဏ်ရာရရှိပါတယ်တဲ့။စစ်စင်ရေးမှာစစ်ရေးပြင့်မှတ် 1000 အုပ်ချုပ်ရေးပြင့်မှတ် 800 နဲ့စီးပွားရေးပြင့်မှတ် 200 ကျော်ပါဝင်ပြီးအကြိမ် 900 ကျော်ပြစ်ခတ်တိုက်ခိုက်ပြီးအကြိမ် 1500 ကျော်ဖောက်ခွဲတိုက်ခိုက်နိုင်ခဲ့ပါတယ်။ NUG ကာကွယ်ရေးဌာနအောက်မှာလှုပ်ရှားကြသူတွေရှိသလိုကိုနီကိုဟန်နဲ့လှုပ်ရှားသူတွေလည်းရှိပါတယ်။ရန်ကုန်တိုင်းစစ်ဒေသမှာပထမဆုံးတိုင်ရင်9731ကိုဖွဲ့စည်းလိုက်တာမို့မျိုးပြစစ်စင်ရေးနဲ့ကျေးလက်စစ်စင်ရေးပေါင်းစည်းပြီးတိုက်ပွဲဝင်ကြမယ်လို့သိရပါတယ
်။လွန်ခဲ့တဲ့ဇန်နဝါရီလကစစ်ကြောရေးစခန်းမှုနဲ့ထောင်လန်းရေးဗိုလ်မှူးတန့်ထွန်းနဲ့တက်ကြွမြင့်အောင်ကိုရန်ကုန်မန္တလေးကားလမ်းပေါ်မှာတောင်ကူနဲ့ဘကို PDF ကပစ်တက်လိုက်တာဟာထင်ရှားတဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်။အရက်ဝတ်နဲ့လှုပ်ရှားတဲ့ထောင်လန်းရေးဒုဗိုလ်မှူးကြီးရဲနိုင်ကိုလည်းမေလ31ရက်နေ့ကတောင်ကူ PDF ကရှင်းလင်းခဲ့ပါတယ်။2021မှာပြန်လောင်းအောင်မြို့ပြစစ်စင်ရေးဆင်နွှဲပြီးမနစ်ကနန်းထိုင်အောင်စစ်စင်ရေးဆင်နွှဲပါတယ်စစ်ကောင်စီတပ်သားရဲသားနဲ့ပြူစောတိစုစုပေါင်း229ဦးတေဆုံးပြီး200ကျော်ဒဏ်ရာရရှိခဲ့တယ်လို့ NUG အစိုးရတောင်ပိုင်းတိုင်းစစ်ဒေသကိုယ်ကယ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်အငြင်းသားဗိုလ်ချုပ်အုံးသွင်းနဲ့တမက်ဖြစ်သူဗိုလ်ကြီးဟောင်းရဲတေစာနေအိမ်မှာပြစ်တက်ခံရတာဟာအင်းအားပျောက်ကြားအဖွဲ့ရဲ့လက်ချက်ဖြစ်ပါတယ်မြို့ပြပျောက်ကြားဟာအငင်းသာတထေစစ်ဖို့အတိုင်းဝိုင်းကိုတုံ့လှုပ်သွားစေပါတယ
်။ရေတက်ကဒုဗိုလ်မှူးကြီးဟောင်းမိုက်တဲကုမ္ပဏီကဘန်ဒိုင်အရာရှိချုပ်ဦးသိန်းအောင်ဟာပထမဆုံးအသက်ခံရတဲ့စစ်ဖို့တထေဖြစ်ပါတယ်။ဒါကြောင့်စစ်ဖို့တထေအတော်များများဟာနေပြည်တော်ကိုပြောင်းရွှေ့လိုကြပါတယ်။ဒါပေမဲ့မြို့ပြပျောက်ကြားဟာမြို့တိုင်းမှာရှိပါတယ်။အဖမခံမဲ့အသေးခံပေါက်ကွဲတိုက်ခိုက်တဲ့ကောလင်းမြို့နယ်ကအသက်20အရွယ်မနှင်းစီလိုင်နဲ့55နှစ်အရွယ်ဒေါ်စုစုကြီးဟာနှွေဦးတော်လှန်ရေးရဲ့သူရဲကောင်းတွေအဖြစ်ထင်ရှားပါတယ်မြို့ပြပျောက်ကြားကိုမဖမ်းနိုင်လို့ရန်တန်ထိမ့်သိမ့်ခံရတဲ့အရသားပေါင်း1000ကျော်ရှိပါတယ်အထက်လူကြီးကြိုက်အောင်မဆိုင်သူတွေကိုဖမ်းဆီးထိမ့်သိမ့်တော်တွေလည်းမရလာပါတယ
်လွန်ခဲ့တဲ့ဧပြီလ22ရက်နေ့ကစစ်ကောင်စီရွေးကောက်ပွဲကော်မရှင်ဒုညွန်ချုပ်ဦးဆိုင်ကျော်သူပြစ်ဒဏ်ခံလိုက်ရပါတယ်။ရန်ကုန်မြို့တင်ငန်းကျုံမြို့နယ်အောင်ရနာစေယုံအနီးမှာကားမောင်းနေတော့ပြစ်ဒဏ်ခံလိုက်ရတာပါ။ CCTV မှတ်တမ်းတွေအရကားမောင်းနေသူဦးဆိုင်ကျော်သူကိုစက်ဘင်းစီလာသူအမျိုးသားနှစ်ဦးကပစ္စတိုတနက်နဲ့ပြစ်ခတ်တာတွေ့ရတယ်လို့ဆိုပါတယ်။ For ရန်ကုန်လို့ခေါ်တဲ့ပျောက်ကြားတပ်ရဲ့လက်ချက်ဖြစ်တယ်လို့ NUG အစိုးရရန်ကုန်တိုင်းစစ်ဒေသကိုကဲရီတာဝန်ခံကပြောဆိုတာကိုမေလ22ရက်နေ့ထုတ်လူတုຫນွေဦးသတင်းမှာဖော်ပြပါတယ်။ဒီပြစ်ခတ်မှုဖြစ်ပွားပြီး၃ပတ်အကြာစမ်းကြောင်းတောင်တကိုမြောက်ဥက္ကလာကမာရွတ်ဒလနဲ့ရွှေပြည်သာကလူငယ်၁၀ဦးကိုပစ္စတိုနှစ်လက်နဲ့အတူဖမ်းဆီးလိုက်တယ်လို့စစ်ကောင်စီကကြေညာပါတယ်။ဒီလူငယ်တွေကိုတဦးချင်းဖမ်းဆီးပြီးရန်ကုန်တော်လှန်ရေးအဖွဲ့ဝင်ဖြစ်တယ်လို့စွပ်စွဲခဲ့တာဖြစ်ပါလေ
။ဒီကောင်စီကြဲ့အောင်မဆိုင်သူတွေကိုဖမ်းပြန်နေတာလို့မြင်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြို့ပြပျောက်ကြားလှူရှာမှုကိုစစ်ကောင်စီတပ်ကစိုးရိမ်ထိတ်လန့်လာတာထင်ရှားပါလေ။2021မှာပထမအကြိမ်ဗျံလွှမ်းအောင်မြို့ပြစစ်စင်ရေးစင်နေစဉ်ကအကြိမ်ပေါင်း1000ကျော်တိုက်ခိုက်နိုင်ပြီးစစ်ကောင်စီဘက်က250ကျော်တေဆုံးက300ကျော်တန်ရာရရှိခဲ့ပါတယ်။ဒါကြောင့်နှစ်နှစ်အတွင်းမှာတိုက်ပွဲပေါင်း20တိုးပြီးစစ်ကောင်စီဘက်ကအကြအဆုံးလဲ20တိုးလာတာတွေ့ရပါတယ်။အဖမ်းမခံမဲ့အသေးခံတိုက်ခိုက်ခြင်းနဲ့လူငယ်တွေຫນွေဦးတော်လှန်ရေးမှာပါဝင်နေကြပါတယ်။ຫນွေဦးတော်လှန်ရေးရဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကို2021မတ်လကစပြီးအမေရိကန်မရင်းတပ်သားဟောင်းတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကတင်ဒန်းပေးလာတာလေကျင်ရှိနေပါပြီ KNU တပ်မဟာ6နယ်မြေကြာအင်းစိတ်ကြီးမြို့နယ်မှာအထူးတင်တန်းတွေလုပ်ပါတယ်အထူးကွန်မန်ဒိုအထူးချိန်မုန်းရေးနဲ့မြို့ပြအထူးစစ်စင်ရေးအတွက်စွန့်ဤချက်မြအောင်တင်တန်းတွေပို့ချနေတာပါဒါကြောင့်မို့မြို့ပြစစ်စင်ရေးဟာမြို့နယ်စစ်စင်ရေးနဲ့ချိတ်ဆက်လာလို့အရေးအတွေ့ပုံမှန်ကောင်းမှုထိရောက်လာမယ်လို့ NUG အတိုင်းအဝိုင်းကညွှန်လင့်နေကြပါတယ်ခင်ဗျာ
မျိုးပြစစ်စင်ပြောင်းလို့လာတဲ့လူငယ်ဆန္ဒပြသူတွေအကြောင်းဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနာဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ချက်မရေးကဏ္ဍပါအရက်နဲ့အရွယ်ရလာမှုပြဿနာကိုပြောထားပါတယ်အသက်အရွယ်ကြီးလာသူတွေမှာငယ်ရွယ်သူတွေလိုမဟုတ်တော့ပဲအရက်ရဲ့ဆိုးကျိုးတွေကိုပိုခံစားရတတ်တယ်လို့ချက်မရေးပညာရှင်တွေကသတိပေးနေပါတယ်ဘာကြောင့်ဒီဆိုးကျိုးတွေပိုခံစားရလာပါလဲဘလို့ပြင်းထန်တဲ့အကျိုးဆက်ကရှိနေပါလဲဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာအထွေထွေဆေးရုံကြီးကသက်ကြီးယောဂအထူးကုသမားတော်ကြီးဒေါက်တာမျိုးမယောင်ကိုကျွန်တော်ပဲမေးထားပါရခင်ဗျာ
ဟုတ်ကဲ့သမားတော်ကြီးဒေါက်တာမျိုးမယောင်ခင်ဗျာကျွန်တော်တို့ဒီအသက်အရွယ်ရလာတဲ့အချိန်မှာပေါ့နော်ဒီအရက်ဆောက်သုံးမှုနဲ့ပတ်သက်ပြီးတော့အရေးတကြီးပေါ့နော်သိထားတင်တာကိုကျွန်တော်တို့အဓိကဆွေးနွေးမှာမို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရ
အသက်ကြီးလာတဲ့အခါအရက်တောက်တဲ့အတွက်ကြောင့်မလို့ဒီဆိုးကျိုးတွေကပုံပြီးတော့များလာပါတယ်အဓိကအကြောင်းကတော့နှစ်ချက်ပေါ့နော်နံပါတ်1အချက်ကအသက်ကြီးလာတဲ့အခါမှာခန္ဓာကိုယ်မှာဒီကြွက်သားတွေနဲ့ရေက content နည်းသွားပြီးတော့ဒီအဆီတွေပဲများလာတယ်ဆိုတော့အဓိကခန္ဓာကိုယ်မှာရေကနည်းသွားတဲ့အခါကျတော့ဒီတောက်နေကြပမာဏကိုတောက်တာတော့မှသူ့ရဲ့မှာဒီအရက်က concentration ကပုံများသွားတာပေါ့
ဟုတ်ကဲ့ဟိုရေနည်းသွားတဲ့အတွက်ဒီနဲ့ဒီဖြော်နိုင်တဲ့အားနဲ့ပြီးတော့ရက်ကဲ
ဟုတ်ကဲ့ဟာတန်
းစေပြမှုများတာတော့ဆရာနော
်ဟုတ်ပါတယ်ဆိုတော့ငါဒီခွက်တောင်းနေကြပြီဆိုပြီးအသက်ကြီးတယ်ခါအဲ့ဒီတစ်ခွက်ကပို့ပြီးတော့ဒီ concentration ကများလာတော့ခါဒီပို့ပြီးတော့မူးလာတော့ပို့ပြီးတော့ဒီဆိုးကျိုးတွေကိုပို့ဖြစ်တတ်တယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ချက်ကတော့ဆရာကြီ
းတောင်းတူအဓိကတစ်ချက်ကတော့ဒီကျွန်တော်တို့ရက်တောက်တဲ့အချိန်မှာသူချင်းခန္ဓာကိုယ်ကဒီမှာ alcohol dehydrogenase ဆိုတဲ့ enzyme ကနေပြီးတော့ရက်ကိုဒီ metabolize လုပ်တာပေါ့နော်ရက်ကိုခြေဖြတ်တဲ့ enzyme ပေါ့အဲ့ဒီ enzyme ကိုကနည်းခန္ဓာကိုယ်ကထုတ်တာနင်းနေသွားတယ်ဆိုတော့ဒီကျွန်တော်တို့ဒီပုံမှန်တောက်နေကြပမာဏကိုတောက်တာတော့မှခန္ဓာကိုယ်ကဒီ enzyme မရှိတော့ကြမလို့အဲ့ဒီရက်ကအကျိုးကပို့ပြီးတော့ခန္ဓာကိုယ်မှာကြာကြာရေရှည်နဲ့ချိန်နေတယ်ဆိုတော့သူရဲ့ဆိုးကျိုးတွေပေါ့ပါပို့ပြီးတော့ခံစားရပေါ့အဓိကအဲ့တော့အဲ့ဒီနှစ်ချက်ပေါ့နော်ဒါခံအသက်ကြီးတာတော့အပြောင်းလဲတွေများတာပေါ့အခြားအချက်လေးတွေကတော့ရက်တောက်တဲ့အတွက်ကြောင့်မလို့စီးပိုသွားတော့ပို့ပြီးတော့ခန္ဓာကိုယ်ကဒီဟိုက်ဒရေးရှင်းပေါ့ရေဓာတ်ကပုံနေသွားတယ်ဆိုတော့အဲ့ဒါနဲ့ပဲထပ်ပြီးတော့ပို့ပြီးတော့ဆိုးစီတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီရက်တောက်တာကြောင့်လဲဒီစီးသွားတယ်လို့ဘုရားကဆရာပြောတဲ့ဒီခန္ဓာကိုယ်မှာကြွက်သားအနေလာပြီးတော့အဆီများတဲ့အခါမှာကြွက်သားတွေမှာအဓိကရေကိုစုတဲ့သဘောပေါ့ဆရာနော်အဲ့တော့ရေကိုစုနေတဲ့အားနေပြီးတော့ရက်ကတည်းကပြင်းအားကိုဖြော့နိုင်တဲ့အားကနေသွားတယ်နေထားမှာရေပူတော့ပင်ရောဆရာ
အဲရေပူတော့ပင်ရတော့ဒါအဲ့တော့ရေတူမှာတော့ဒါချက်ချင်းတော့ ตัดตาล่ะบ่เนาะဥမာကျွန်တော်တို့ဒီရက်ကိုပဲကျွန်တော်ဒီနှိမ့်တောက်လည်းပြောမှာရေမျောပဲတောက်တာနဲ့ဒီတိုင်းရေရောပြီးတောက်လာနေနည်းနည်းကွာဆိုတော့ဟုတ်တယ်အစားပိုင်းမှာတော့ရေတစ်ခွက်တောက်လိုက်ရေတစ်ခွက်တောက်လိုက်ဆိုတော့ချက်ချင်းကြီးတော့ပြတ်မလာဘူးပေါ့ဒါပေမဲ့တောင်းရင်းတောက်ရင်းတော့ခန္ဓာကိုယ်ကဒီမက်တာဘောလစ်ဖြည့်ဖြည့်နိုင်သွားပါရောလာတဲ့အခါကျတော့ပြီးတော့နောက်တစ်ခုကအသက တွေ့ပြီးတောက်တာတစ်ခုတည်းနဲ့တော့ခေါလုံးခြုံကြည့်မယ်ဆိုရင်တော့အကျိုးမများလာပါဘူ
း။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆရာကုဏကပြောခဲ့တဲ့ဒီအရက်ကမူရာကိုစိတ်ပြီးတော့စူးစူးချက်ချက်ငငယ်ရလို့မသိတာပေါ့နော်။ဟိုအရက်မူတဲ့အာယုံကိုကျွန်တော်အကြအာယုံတို့အမြင်အာယုံတို့ဝေဝါးသလိုမျိုးနည်းနည်းဝေဝါးလာတဲ့သဘောမျိုးလားဆရာ
။ဟုတ်ပါတယ်ဒါကတော့ဒီအသက်ကြီးလာတဲ့အကြောင်းမလို့အရက်မတော့တဲ့လူတွေတော့မှအသက်ကြီးလာတဲ့ခါကျတော့ဒီခန္ဓာကိုယ်ရဲ့ဒီအကြအာယုံတို့ဒီခြားအကုန်လုံးကရုပ်ရွှင်းလာတာပေါ့။ဒီမှာမှတ်ဉာဏ်စားအသက်ကြီးလာတော့နှေးဝါးတယ်ဒီခန္ဓာကိုယ်ကတုံ့ပြန်တဲ့ reflex တွေတော့ဒီ perception လို့ခေါ်တဲ့အထည်အတွေ့ကိုခံစားရတဲ့အာယုံကြောတွေအားစားအားနည်းလာတာပေါ့။အာနယ်လာတဲ့အခါကျတော့အရက်ကတောက်ခြင်းအဖြစ်အဲ့ဒီအာနယ်တဲ့ဟာကိုပို့ပြီးတော့ဆိုးစေတာပေါ့ဒါကြောင့်မလို့အရက်တောက်လို့လဲတာတို့အရက်တောက်လို့မှတ်ဉဏ်ပုံဆိုးတာတို့တွေကဒါကြောင့်မလို့ဒီအသက်ကြီးတာနဲ့အရက်ကပုံဆိုးစေတာပေါ့ကျွန်တော်ငယ်တဲ့လူတွေမှာအရက်တောက်တော့တောက်တဲ့အချိန်နောက်ပဲဒီအားလေး effective လို့ဆိုအသက်ကြီးတဲ့လူတွေကျတော့ဒီအာယုံကြောတွေအားပါအာနယ်လာတဲ့အခါကျတော့အရက်တောက်ခြင်းအဖြစ်အဲ့ဒီအာယုံကြောအာနယ်လာကိုထပ်ပုံဆိုးစေတာပေါ့အရက်ကြောင့်မလို
့ Okay ဆရာအဲ့ဒီခါကျတော့အကျိုးဆက်တွေရော
အကျိုးဆက်ကတော့ကျွန်တော်အဓိကဆိုးရွားဆုံးအကျိုးဆက်ကတော့ဒီမှတ်ဉာဏ်ပေါ့နော်ကျွန်တော်ဆိုရင်ဒီမှတ်ဉာဏ်ဆေးခန်းပေါ့ကျွန်တော်ခေါ်တာ memory clinic ပေါ့ memory clinic မှာကျွန်တော်လူနာကြီးကြည့်ရခါကျတော့ဒီ alcohol related dementia ဆိုတာတကယ်ကို diagnosis ရှိတာပေါ့နော်အရက်တောက်တာနဲ့ဟိုကဒီတငယ်ပြန်ယောဂါပေါ့ dementia ဖြစ်ကိုဖြစ်နိုင်တယ်အဲ့ဒါကြောင့်မလို့ရက်ကိုပုံမှန်တောက်တဲ့လူတွေမှာမှတ်ဉာဏ်အားနည်းလာတဲ့အခါအဲ့မကသေးဘူးတစ်ချိန်ကြာရင်မှညာလုံးဝသုံးလို့မရတဲ့ငယ်ပြန်ယောဂါတမန်ရှောက်ယောဂါတော့ဖြစ်စေနိုင်တယ်ပေါ့ဒါရက်ကအစိုးရဆုံးအချက်ပေါ့နော်နောက်တစ်ခုကရက်ကဘယ်လောက်ထိမှညာပေါ့ဖြစ်လဲဆိုတော့ဥပမာပြပြမယ်အဲ့ရက်တောက်လို့တမန်ရှောက်ငယ်ပြန်ယောဂါငယ်ပြန်ယောဂါဖြစ်တဲ့လူတွေမှာရက်စားရက်လိုက်ကြတဲ့တစ်ချိန်နဲ့မှညာဆိုပြီးတော့မဆိုးတော့အဲ့ကျွန်တော်တို့ဒီမှာခေါ်တဲ့ Alzheimer disease နဲ့ dementia နဲ့ရှင်းမယ်ဆိုရင်ပေါ့နော် Alzheimer disease ခံစားနေတဲ့လူတွေကြတော့ဘာပဲလုပ်လို့ဆိုးမှာဆိုးမှာပဲဒါပေမဲ့အရက်တောက်တဲ့လူတွေကအရက်က effect ကအကျိုးကဘယ်လောက်ထိအချက်ဖြစ်လဲဆိုတော့အဲ့ကိုမှတ်ဉာဏ်မကောင်းလို့အရက်ရက်လိုက်ပြီဆိုတာနဲ့မှတ်ဉာဏ်ကဒီချက်ပို့ပြီးတော့မဆိုးသွားတော့ဒါကျွန်တော်တို့အံ့ဩဖို့ကောင်းတဲ့အချက်ပေါ့နော်ကျွန်တော်ဒီရ researcher စီကိုယ်တိုင်ကအံ့ဩရယ်ပေါ့ကျွန်တော်ပြောချင်တဲ့အချက်ကတော့အရက်တောက်တာရက်တာတော့အထူးဖြင့်မှတ်ဉာဏ်နဲ့ပတ်သက်လို့တော့ဘယ်တော့မှနောက်ကျတယ်ဆိုတာမရှိပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့အခုကတော်တော်များများကျန်မာရေးစနစ်တွေအားကောင်းလာတဲ့အနေအထားမှာပေါ့နော်ဆောင်ရှားမှုတွေကတော့တော်တော်များများကအသက်ရှင်ရှင်နေရတဲ့အနေအထားမှာဒီမှတ်ဉာဏ်ကျတဲ့ယောဂါဖြစ်တဲ့အခြေအတွက်ကလည်းများလာပြီးတော့အခုချိန်ထိလည်းဆေးမရှိတော့တဲ့အနေအထားမှာပေါ့နော်ကာကွယ်ရေးအတွက်ဆိုလို့ရှိရင်ဒါကဆရာကလည်းပြောတယ်ရက်ကိုဖြစ်နိုင်တော့ရလိုက်တာနဲ့တိတိကျကျကြောင်းမှာပေါ့ဒါပေမဲ့ဆရာကြီးတချို့မရက်နိုင်တဲ့သူတွေအတွက်ဆရာဘယ်လိုချန်ပေးကြလဲ
မရက်နိုင်တဲ့ချီလူတွေကြတော့လေ short တော့ပေါ့နော်ဒါဆုံးကျွန်တော်ပြောချင်တာပေါ့ဒီနေ့ဆုံးတော့ short တော့ပေါ့ဒါပေမဲ့ဒီအရက်ကတော့ဒီမှတ်ဉာဏ်အတွက်ကတော့အဆိုးဆုံးပဲပေါ့နော်ကျွန်တော်တို့သင်ငယ်ပြန်တဲ့ယောဂါကကျွန်တော်မြင်ရတော့အဆိုးဆုံးယောဂါပဲပြောပါဖြစ်လို့ဆိုတော့ကျွန်တဲ့ယောဂါတွေကဆေးရှိတယ်ဆေးမရှိလို့ကုလို့မရဘူးဆိုရင်တော့မှတတတတနဲ့ဟိုအသက်ထောက်တဲ့အထိလွတ်လွတ်ရတဲ့အနည်းနဲ့ရှိတယ်ပေါ့နော်ဒီသင်ငယ်ပြန်ယောဂါနဲ့ဒမန်ရှာဖြစ်လို့ခံစားရတဲ့လူတွေကတော့နှစ်ပေါင်း10နှစ်လောက်ရှိပြီးတော့ခံစားရပြီးတော့လူပိသားစုပေါ်မှာဒုက္ခရောက်သူကိုယ်တိုင်လည်းကလေးလိုသင်ငယ်ပြန်လိုဖြစ်သွားတဲ့ခါကျတော့တော်တော်ကိုသူကိုတယောက်တည်းမကသေးဘူးကိုယ့်ရဲ့အဆွေမျိုးတွေပါတော်တော်ထိခိုက်တဲ့ခါကျတော့ကျွန်တော်တို့ဒီမှာတော့ဒီ dementia သင်ငယ်ပြန်ယောဂါကျွန်တော်တို့ဒီမှာတော့ it's kind of a brain failure အုံနောက်လုံးမလုံးတော့တဲ့သဘောဖြစ်သွားတာပေါ့မနော်သင်ငယ်ပြန်ဆိုလည်းဒီလိုပေါ့သင်ကလေးလိုဖြစ်သွားတဲ့ခါကျတော့အုံနောက်ကဘာလုံးမလုံးတော့ဘူးကလေးလိုပဲအကုန်လုံးလိုက်လုပ်ပြီးနေရတယ်ဆိုတော့အဲ့ဒါအစိုးဆုံးဘာပေါ်တော့ကျွန်တော်ဒီနှလုံး failure တို့ jacket failure တို့ဆိုတော့ဒီအတိုင်းပဲအစားထိုးလို့ရသေးတယ် jacket အစားထိုးတာတို့အသေးအစားထိုးတာတို့ဒီအုံနောက် failure ကတော့ဘာမှလုပ်လို့မရအောင်အစားထိုးလို့လည်းမရအောင်ကုလို့လည်းမရအောင်ဆိုတော့ဒါအစိုးဆုံးပါဟု
တ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အရင်နဲ့အသက်အရွယ်ရလာမှုမလိုက်ဖက်တော့တဲ့ပြဿနာကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးခန္ဓာမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေကြတိုင်းရင်းသတင်းလွှာအစီအစဉ်မှာကရားကရင်နီဒေတာမှာတိုက်ပွဲပြင်းထန်ပြီးထောင်ချီတိုင်းဘက်ကိုပြေးနေရတာရှမ်းမြောက်တိုက်ပွဲတွေခလေးနဲ့မိခင်မှာထိခိုက်သေဆုံးနေရတာနောက်ချင်းဘက်စစ်ပြေးဒုက္ခတွေတချို့လည်းသေဆုံးရတာနဲ့ နောက်မွန်နဲ့တနင်္သာရီချိတ်ဆက်ကားလမ်းပေါ်ကဆေးလှူရှာမှုနဲ့မုံတိုင်းသင်ရခိုင်ကလိုအပ်ချက်စတာတွေကိုပြောပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့အတူကခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော်ဝန်တော်တနာအဖွဲ့ကတင်ဆက်ထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသကတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်ကယားဂရီနီဘတ်ချံမဲဆဲမြို့နယ်ထဲကတိုက်ပွဲတွေကြောင့်ဒေသခံ 2,000 ထက်မနည်းထိုင်းဘတ်ချံကိုတင်းရှောင်လာကြပါရယ်ရှမ်းမြောက်လာရှူကစစ်တပ်နဲ့ MNDA တပ်တို့ကြားကတိုက်ပွဲတွေမှာတော့လာသားအရွယ်ကလေးငယ်တယောက်ဒဏ်ရာရသွားပြီးမိခင်ဖြစ်သူကတော့သေဆုံးသွားခဲ့ပါရယ်သတင်းလွှာတွေထဲမှာတော့မွန်ပြည်နယ်ရေးမြို့နယ်တဲကစစ်တပ်နဲ့ KNU PDF တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေထဲမှာတော့ရွာသားတွေထိခိုက်ဒဏ်ရာရရှိပြီးသေဆုံးမှုတွေရှိခဲ့တဲ့အကြောင်းတွေကိုအသေးစိတ်နားဆင်ကြားရမှာပါ
ကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကယင်းဤပြည်နယ်မဲဆဲမြို့နယ်ထဲကတိုက်ပွဲတွေကြောင့်ဒေသခံ 2,000 ထပ်မင်းနဲ့ထိုင်းဖက်ချမ်းကိုထွက်ပြေးတင်းရှောင်နေကြပါတယ်။ဇွန်လ23ရက်နေ့မနက်ပိုင်းမှာမဲဆဲမြို့နယ်အနီးကစစ်ကောင်စီတပ်စခန်း3ခုနဲ့မဲဆဲမြို့နယ်မြို့မရဲစခန်းကိုကယင်းဤတပ်မတော် KA KNDF PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်သိမ်းယူခဲ့ပြီးတဲ့နောက်တိုက်ပွဲတွေကြောင့်အခုလိုထွက်ပြေးလာကြရတာလို့မဲဆဲကဒေသခံတယောက်ကပြောပါရယ်ထိုင်းနယ်စပ်ဖက်ကိုထွက်ပြေးတင်းရှောင်ကြတဲ့သူတွေထက်မှမဲဆဲမြုတ်ခံတွေနဲ့ဒီမော့ဆိုဘရူဆိုကနေနေဆက်အမတ်ဆက်၄ BP 14ကိုလာရောက်တင်းရှောင်နေကြတဲ့သူတွေလည်းပါဝင်တယ်လို့ဆိုပါရယ်
ရှမ်းပြည်နယ်မြောက်ပိုင်းလာရှူမြို့နယ်ရဲ့စစ်ကောင်စီတပ်နဲ့ကိုကန့်တပ်မတော် MNDA တပ်တို့အကြားဖြစ်ပွားခဲ့တဲ့ထိတွေ့တိုက်ပွဲတွေလက်သားအရွယ်ကလေးငယ်တယောက်ဒဏ်ရာရသွားတဲ့အပြင်မိခင်ဖြစ်သူကသေဆုံးသွားခဲ့ပါတယ်။ဧပြီလ17ရက်နေ့နေ့လယ်ပိုင်းတနအီလောက်မှာမန်ပန်ရွာမှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကြီးကနေအိမ်ပေါ်ကျရောက်ပောက်ကွဲခဲ့တာကြောင့်ရှစ်လအရွယ်ကလေးငယ်နဲ့ကလေးမိခင်တို့လက်နက်ကြီးကြီးစထိမှန်ခဲ့တာလို့ရွာသားတယောက်ကပြောပါတယ်။လက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့ပြီးနောက်မယုံကတကူလုံးလက်နဲ့ကြီးအစများထိမှန်ကပွဲချင်းပြီးတည်ဆုံသွားခဲ့ပြီးသူမရဲ့ရှစ်လက်သားအရွယ်ကလေးငယ်လေးထိမှန်တန်ရာတွေကြောင့်လာရှူးပြည်သူစေယုံကြီးမှာအရေးပေါ်တင်ထားရတယ်လို့ဒေသခံတွေကပြောပါတယ်
။ချင်းပြည်နယ်မတူပြည်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကအခွေရပိုင်းအတွင်းထိုးစစ်ဆင်မှုကြောင့်နေရက်စွန့်ခွာထွက်ပြေးကြတဲ့စစ်ဘေးရှောင်တွေထဲကိုနှစ်ရက်သားအရွယ်ကလေးနဲ့အသက်60အရွယ်အမျိုးသမီးတို့နာမကျန်းဖြစ်ပြီးတေဆုံးခဲ့ပါတယ်ကလေးကဇွန်လ9ရက်နေ့မှာတေဆုံးခဲ့ပြီးအမျိုးသမီးကတော့9ရက်နေ့မှာတေဆုံးသွားတာပါမတူပီမြို့အခြေစိုက်ခလရတက်လေးတုံညာတိုက်ရင်ကစစ်ကောင်စီတပ်ဖွဲ့ဟာမတူပီမင်းတပ်လမ်းမကြီးဘက်ကိုဇွန်လ3ပိုင်းကစလို့စစ်ကြောင်းထိုးလာတာကြောင့်မင်းတပ်မတူပီလမ်းမကြီးပေါ်ရှိရွာတွေကတရက်ခံပြည်သူတွေဟာမင်းတပ်မြို့နယ်ဘက်ကိုစစ်ပေးတင်းရှောင်နေခဲ့ကြရတာဖြစ်ပါတယ်။ထွက်ပြေးတင်းရှောင်လာကြတဲ့သူတွေဟာအဝတ်အစားတချို့နဲ့အစားအသောက်အနည်းငယ်တာယူဆောင်လာကြတာဖြစ်ပြီးမုန်တိုင်းကြောင့်ပျက်စီးသွားတဲ့အဆောက်အုံတချို့ထဲနေနေကြရတာဆယ်ရက်လောက်ရှိနေပြီဖြစ်ပြီးအရေးပေါ်အစားအသောက်နဲ့စေဝါးတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်။
မွန်ပြည်နယ်နဲ့တနင်္သာရီတိုင်းကိုဆက်သွယ်ထားတဲ့မော်လမြိုင်ရေထဝယ်မြိတ်အမှတ်၈ကားလမကြီးမှာ KNU တပ်ဖွဲ့တွေစတင်ထူးဖောက်ထိန်းချုပ်လှုပ်ရှားနေပြီဖြစ်လို့ဇွန်လ15ရက်နေ့ကစပြီးခရီးသွားတွေမော်တော်ယာဉ်တွေအနေနဲ့ KNU လက်အောက်ခံအဖွဲ့တွေခေါ်ယူစစ်ဆေးတဲ့အခါကြီးဖြူစွာအစစ်ဆေးခံဖို့ထုတ်ပြန်ထားပါတယ်စစ်ကောင်စီနဲ့ပတ်သက်တဲ့ပစ္စည်းတွေမတင်ဖို့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အတူယင်စင်းင်းလိုက်ပါခြင်းမပြုလုပ်ဖို့နဲ့တခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယင်တွေလည်းကြီးဖြူစွာအစစ်ဆေးခံဖို့တမဟာချောက်တရင်20ခွန်ကဇွန်လ10ရက်မှာထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာခရီးသွားပြည်သူတွေကိုအကာအကွယ်ယူပြီးဒီလမ်းပိုင်းကိုသွာလာလှုပ်ရှားနေတာကြောင့်အခုလိုအမိန့်ထုတ်ပြန်ရတာဖြစ်တယ်လို့ပြည်သူများအနေနဲ့နှင်သာရှုံးရှုံးမှုတွေမဖြစ်ပွားစေဖို့ထုတ်ပြန်ချက်ကိုလိုက်နာကြဖို့ KNU ကမေတ္တာရက်ခံထားပါတယ်
မောခါဆိုင်ကလုံးမုံတိုင်းကြောင့်ငါးဖန်ဆက်လီတွေနဲ့ငါးဖန်ပိုက်တွေအများပြားဆုံးရှုံးခဲ့ကြရတဲ့အတွက်မုံတိုင်းတင့်ဒေတာကရေလုတ်သားတွေမှာလုပ်ငန်းပြန်စဖို့အကူအညီတွေလိုအပ်နေတယ်လို့ရေလုတ်သားတွေကပြောပါရယ်ငါးဖန်လုပ်ငန်းကိုအဓိကလုပ်ကင်တဲ့ ပေါက်တော်မြို့နယ်ကတဲခုံနဲ့စိုးမဲကြီးရွာသားတွေမှာငါးဖမ်းလီတွေနဲ့ငါးဖမ်းပိုက်တွေအပြင်နေအိမ်တွေပါအားလုံးပျက်စီးသွားတဲ့အတွက်တရွာလုံးကြီးပါအလုလက်မဲ့ဖြစ်နေကြပါတယ်။ဒါကြောင့်လုပ်ငန်းပြန်ဆဖို့အကူအညီတွေလိုအပ်နေတယ်လို့စိုးမဲကြီးကျေးရွာသားဦးထွန်းရွှေကပြောပါတယ်။စစ်တွေမျိုးအနီးကကျေးတော်ရွာမှနဲ့ပိုက်စိတ်ရွာတွေမှာလည်းငါးဖမ်းလီတွေနဲ့ပိုက်တွေအများပြားဆုံးရှုံးခဲ့ကြရတဲ့အတွက်အများစုမှအလုလက်မဲ့ဖြစ်နေကြတယ်လို့ဆိုပါတယ်။
ရှမ်းပြည်အရှိပိုင်းကျိုင်းတုံမြို့နယ်မှာရာမမှုရစီ3သူအသက်30အရွယ်ခန့်ရှိတဲ့တားဖြစ်သူကမိခင်ဖြစ်သူကိုတတ်ဖြတ်ခဲ့ပါတယ်။ဇွန်လ12ရက်နေ့ကပန်လီရွာမှာအသက်60အရွယ်ခန့်ရှိတဲ့မိခင်ဖြစ်သူကိုတားဖြစ်သူကစပားရိတ်တုံနဲ့ရိုက်နှက်မှုကြောင့်မိခင်ဖြစ်သူပွဲချင်းပြီးတည်ဆုံခဲ့ပါတယ်။မှုရစီအလွန်ကျွံသုံးဆွဲမှုကြောင့်အိမ်တွင်းအကြမ်းဖက်မှုတွေလည်းတူးများလာနေပြီးပိုင်ရှင်မဲ့အလောင်းလည်းနှိမ့်စင်ရှိနေတယ်လို့ကျိုင်းတုံမြို့ကနိုင်ရီကူငီမှုအတင်းကပြောပါတယ်။
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါ။မွန်ပြည်နယ်တောင်ဘက်ချမ်းကရေးမြို့နယ်နှစ်ကရင်ရွာတွေကို KNU PDF လှုပ်ရှားတပ်ဖွဲ့တွေဝင်ရောက်လာတာကြောင့်ဂျွန်လာဒုတိယအပတ်ထဲ120မမ6လုံးနဲ့အမြောက်တပ်ကပြစ်ခတ်ခဲ့ပါတယ်။ဒီပြစ်ခတ်မှုတဲမှာတော့ရွာသားတွေထိခိုက်ဒဏ်ရာရပြီးတိုက်စုံမှုတွေရှိခဲ့တယ်လို့နေအိမ်တွေလည်းပျက်စီးသွားခဲ့ပါတယ်။ဒီအကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်ရှင်။
နှစ်ကရင်ရွာတဲကိုဂျွန်လ7ရက်နေ့နဲ့10ရက်နေ့ညပိုင်းတွင်မှာရွာနီးနားမှာရှိတဲ့အမှတ်38အမြောက်တပ်ကနေ120မမ6လုံးပြစ်ခတ်တဲ့အတွက်ရွာသားတွေထိခိုက်ဒဏ်ရာရပြီးတေဆုံးတယ်လို့ဆိုင်အိမ်မှုတယောက်ကပြောပါတယ်
။အမြောက်တပ်ကလည်းပဲအလုံးကြီးသုံးလုံးထပ်ပို့တယ်။အဲ့ဒီညရဲ့နောက်တညမှာရဲ့ညပိုင်းကတစ်ခါအလုံးပေါင်း3ခါတစ်ခါကို3လုံးအဲနောက်ဆုံးအတော့ညပိုင်းပြစ်ပြီးတော့အမှပေါ့ဗါတယ်အဲရက်ကွက်မှာကောလာဟာလာရောက်ထွက်တယ်ဒီ3နာရီတွင်းအကုန်လုံးပြီးရွှေ့ပါမီးလောင်ပုံးနဲ့ပြစ်ပြီးတော့မီးအဲရက်ကွက်ကမီးရှို့မယ်ဆိုတော့ကောလာဟာလာတွေပါရောက်လာတယ်အဲမှာပဲအဲရက်ကွက်ကခါတဲ့ပြီးကြတော့ရောချုပ်ချက်ခိုင်းနေပေါ့
လက်နဲ့ကြီးကိုလုံးကြတဲ့အတွက်ရွာသားမျိုးသမီးတယောက်တည်ဆုံးပြီးကလေးတယောက်နဲ့ဆိုင်ငယ်ပြင်းတဲ့သူတယောက်ထိခိုက်ဒဏ်ရာရတဲ့အပြင်အဲ့နှလုံးလဲထိခိုက်ပျက်စီးခဲ့တာပါ KNU PDF တွေရောက်ရှိနေတဲ့အဲဒီရက်ကွက်ကိုလက်နဲ့ကြီးနဲ့ထပ်ပစ်မယ်ဆိုတဲ့အတွက်ရွာမြောက်ပိုင်းရက်ကွက်ငါးနဲ့၆မှာနေထိုင်ကြတဲ့ရွာသားအလုံးထွက်ပြေးခဲ့ရတယ်လို့ရွာသားတယောက်ကမောမာတာနဲ့ခုလိုပြောပါတယ
်ရက်ကွက်ငါးနဲ့၆မှာရှိတဲ့လူတွေအလုံးချက်ချင်းထွက်ခိုင်းတာပေါ့ဒါနဲ့တွန်ထိုင်းတပ်ဖွဲ့တွေလည်းရွာကနေပြန်ထွက်သွားတော့မှလက်နဲ့ကြီးမကြတော့ဘူးမိသားစုတွေတန်ဖြူစရဲ့မြို့ကိုတရက်ပဲပြောင်းရွှေ့ဖြစ်တာပါအခုအချိန်နေပြန်ဤချမ်းသွားတော့အိမ်ပြန်လာကြကုန်ပြီ
KNU နဲ့ PDF ပူးပေါင်းဖွဲ့နှစ်ကရင်ရွာကအောက်ချောက်ရေးမှုကိုခေါ်တွေ့ပြီးစကားပြောဆိုနေချိန်မှာပဲလက်နက်ကြီးတစ်လုံးထွက်ကြလာတဲ့အတွက်ရွာအပြင်ကွင်းသုံးခွလမ်းဘက်ကနေပြန်လဲထွက်ခွာသွားတယ်လို့ဆယ်အိမ်မှုကဆက်ပြောပါတယ်
ပဲအုတ်ကြီးကိုစကားပြောနေတော့မှပဲအလုံးကြလာအဲအလုံးကြီးကြပြီးချိန်မှာပဲဗာလဲအုတ်ကြီးကိုပြောရချင်ပြောပြီးတော့သူတို့ဝင်းသုံးခွဘက်ကနေထွက်တယ်လို့ပြောအဲအဲ့ဒီထွက်တယ်အဲ့ဒီထွက်တဲ့လမ်းဘက်မှာလဲတလုံးထွက်ကြသေးတယ်အခုတော့အခုကားလမ်းနားမှာအများကြီးရှိနေတယ်အခုအမေထူထုတ်လိုက်ပြီးဆန္ဒရင်းတွေကစတာပြီးတော့သူတို့လည်းပဲဂိတ်တစ်ခုဖွင့်ပြီးတော့ကားတွေကိုစစ်ဆေးတော့မယ
်အမချစ်ဝေးပြေးလမ်းမကြီးဖြစ်တဲ့မော်လမြိုင်မူးတုံတံပြူချက်ရေးတွေဘိတ်အထိမော်တော်ကားလမ်းတစ်လျှောက်ခင်အယူတပ်တွေထိုးပေါက်ထိန်းချုပ်ထားပြီးဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအနေနဲ့ပြည်သူလူထုကိုအကာအကွယ်ယူပြီးတွာလာလှောက်ရှားလို့မရအောင်ခင်အယူတပ်မဟာ6အနေနဲ့ဂျွန်လ10ရက်နေ့ကဒီမိတ်ကိုထောက်ပြန်ရတာလို့ဆိုပါတယ်။
ရခိုင်ပြည်ကမုံတိုင်းကြောင့်ပျက်စီးသွားတဲ့စာတင်ကျောင်းတွေကိုပြန်လည်ပြုပြင်တာမရှိသေးပဲကျောင်းထက်နေကြရတဲ့အတွက်ပညာသင်ကြားရေးမှာအခက်အခဲတွေဖြစ်နေကြသလိုတချို့ဒေသတွေမှာတော့ကျောင်းမတက်ရသေးတဲ့ရွာတွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့မောင်အေးကတင်ဆက်ပေးပါမယ်ရှင
်စိုက်ကောက်စီကတနိုင်ငံလုံးအတိုက်တာနဲ့စာတန်ကျောင်းတွေကိုဇွန်လတရနေ့ကဖွင့်လိုက်ခဲ့ပေမဲ့ရခိုင်ပြည်ကမုံတိုင်းကြောင့်ပျက်စီးသွားတဲ့စာတန်ကျောင်းတွေကိုပြန်လည်ပြုပြင်တာမရှိသေးတဲ့အတော့နေဖက်ကစာတန်ကျောင်းတွေမှာပညာသင်ကြားဖို့အခက်ရှိနေကြပါတယ်ကျောက်သားကျောက်သူကိုစေကျော်ပညာတန်ကြားနေတဲ့ရသေးတော်မြို့နယ်ကပြားလျှောက်ကြီးကျေးရွာမှာပညာတန်ကြားနေရတဲ့အခြေအနေကိုကျေးရွာသားတို့ကအခုလိုပြောပါတယ်
အခက်ခဲရှိတာကကျွန်တော်တို့မှာအမိုးတွေကိုလောလောဆယ်တာပိုလင်ချအုပ်ပြီးတင်နေကြရတယ်ဒါပေမဲ့အဲ့ဒီတာပိုလင်ကလေတိုက်ရင်ပြန်ပြီးပြုတ်သွားတယ်ကျောင်းကတန်ဖိန်ဖြစ်နေတော့လွတ်တဲ့အခန်းမှာတင်နေရတယ်နောက်တစ်ဆောင်ကလုံးဝကိုပြားပြားဝက်သွားတယ်
Mela de se leya nega taikhe kere mokha saikolo mongda jau. Yakhai bega tikhai piasi kere akrekhan sa tan jau bau tatao ngaya tong se shai jau tega. Jau bau tong ya kone se ngaya jau go piyan le piu piyan thabi. Jau bau ko ya ko se go le piu piyan ne se pietalo. Zuan la se ya ne ti jau du jau da le zin kone sao jua piña tan ja ne bi pietalo. Saikau si bai tadang za ma pwa piya thaba de. Pautor yasi dao miya u na chau dwa sa de miyo ne de shoga.
ကျေးရွာတွေမှာပြစီသွားတဲ့စာသံကျောက်တွေကိုပညာရဲ့ဌာနကိုတံပြထားပေမဲ့လုတ်ပေးတာမရှိသေးသလိုမြေပုံမျိုးနဲ့ဖားမှာလေပြုပြောင်းပေးတာမရှိသေးဘူးလို့ကျောက်ဆရာတယောက်ကပြောပါတယ်။တရက်တောင်မှာအထက်ကကျောင်းကြီးအမိုးရွေ30ရာခိုင်နှုန်းလောက်တော့ပြစီသွားတာရှိတယ်။အဲ့ဒီအထက်ကမှာတော့စာသင်ကျောင်းဆိုတော့ပညာရေးဌာနကိုကျွန်တော်တို့ဓာတ်ပုံတွေနဲ့တကွဆင်းပေးထားတာရှိတယ်။အခုထိတော့မရောက်သေးဘူး။
ပုံနဲ့ကြွမျိုးနေကကြေးရွာတရှုံမှာစာတန်ကျောက်တွေပြစီသားတွေအတော့ကျောက်ဆရာတွေရောက်လာပေမဲ့ကျောက်မရှိလို့ကျောက်မအဲရသေးသလိုကျောက်ဆရာတွေကလည်းပြန်သွားကြတယ်လို့ဒေသခံတယောက်ကပြောပါတယ်။မင်းမျိုးမျိုးနေတစ်ခုလုံးမှာတော့စာတန်ကျောက်ဘုတ်တရားကျော်ထိခိုက်ပြစီခေပြီးပြုပြန်မှုတွေလုပ်နေပြီလို့မျိုးနေအစပညာရေးဝန်ထမ်းတူကပြောပါတယ်။ကျောင်းတွေကတော့ကုမ္ပဏီတွေကဆင်းလုပ်နေကြတယ်အထက်တန်းကျောင
ရှိသေးတယ်အားလုံးလုံနိုင်အောင်တော့ကျွန်တော်တို့ကြိုးစားနေပါတယ်
ဆိုင်ကောင်စီကတော့ပျက်စီးသားတဲ့မြို့ဘွားကကြောက်တချို့ကိုပြုပြောင်းပေးတာရှိပေမဲ့နေဖကစာတန်ကျောက်တွေကိုတော့ပြုပြောင်းတာမရှိသေးတဲ့အတော့တချို့ကျေးရွာတွေမှာဖုံးကလေးကျောင်းနဲ့ဓမ္မယုံတွေမှာအရှင်ခွေးပြီးတန်ကြားနေရတယ်လို့ဒေသခံတွေကပြောပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကရင်နီပြည်နယ်မဲဆဲမြို့နယ်ထဲကတိုက်ပွဲတွေကြောင်းဒေသခံ2000ကျော်ဟာထိုင်းဖက်ချန်းကိုတင်းရှောင်နေကြပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာစစ်တပ်နဲ့ MNDAA တပ်တို့ကြားတိုက်ပွဲထဲလသားအရွယ်ကလေးငယ်တယောက်ဒဏ်ရာရရှိသွားပြီးမိခင်ဖြစ်သူကသေဆုံးသွားပါတယ
်။တော်ရရှိနယ်ခုနားဆင်ကြကြရတာကတော့နေဆက်ဒေသကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနောက်ဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့ VO ရဲ့ချက်သားရညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုကုက္ကမောင်းစောမင်းပြောပြပေးပါအောင်ခင်ဗျာ။
မြန်မာအပအဝင်အာရှကဖွံ့ဖြိုးဆဲနိုင်ငံတွေကနေထိုင်းမလေးရှားနဲ့စင်ကာပူနိုင်ငံတွေမှာအင်ကူအလုတ်အဖြစ်သွားရောက်အလုတ်လုပ်ကင်နေကြတဲ့သူတွေဟာအတင်းအကျပ်ခိုင်းစေခံရတဲ့အခြေအနေမျိုးမှာအလုတ်လုပ်နေရတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ ILO ကပြောလိုက်ပါတယ် ILO ကနေဒီကနေ့ထုတ်ပြန်တဲ့စစ်တမ်းအရတော့မလေးရှားနိုင်ငံမှာသွားရောက်အလုတ်လုပ်ကင်နေကြတဲ့ရွှေပြောင်းအလုတ်သမား၃ပုံ၃ပုံကအင်ကူအလုတ်အဖြစ်လုပ်နေကြပြီးအဲ့ဒီလူတွေဟာအချိန်ပိုတွေပိုလို့ရတာအချိန်ပိုကြီးမရတာလောက်ကလာစာနေပါတာအသွားလာကန့်တက်ခံရတာနဲ့အလောက်ကနေထွက်မရတာစတဲ့အတင်းကျပ်လောအပေးခိုင်းစေခံရတဲ့အခြေအနေမျိုးမှာအလုတ်လုတ်ကင်နေကြရတယ်လို့ပြောပါတယ်မြန်မာနိုင်ငံမြန်မာစစ်ရဟရင်တစဉ်နေပြည်တော်နားမှာပြက်ကျပြီးအရာရှိနှစ်ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီကပြောပါတယ်မြန်မာစစ်တပ်လက်ချင်ရေးအဲ့ဒီရဟရင်နေပြည်တော်အနီးလယ်ဝဲမြို့နားမှာဒီကနေ့ပြက်ကျပြီးစစ်တပ်အရာရှိတဦးနှစ်ဦးသေဆုံးသွားတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်ဒီစစ်ရဟရင်ဟာနေပြည်တော်ကနေမဲဒီလာအသွာဆက်ချုံရင်ပြီးလယ်ဝဲမြို့နားကရွာမှာပြက်ကျသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေလို့လူနည်းစုအပေါ်ခွဲခြားဆက်ဆံမှုတွေနဲ့အမုံတရားဖြန့်ဝေမှုတွေကိုတားဆီးရေးဆုံးဖြတ်ချက်တရမနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်လိုက်ပါတယ်အမုံတဝရဖြန့်ဝေမှုလူမျိုးရေးကြားမှခွဲခြားမှုနိုင်ငံသားနိုင်ငံခြားသားမုံတိမှုစတဲ့အစွန်းရောက်တွေဟာပရိပကတွေထတ်တလဲလဲဖြစ်ပေါ်စေတဲ့အကြောင်းတွေဖြစ်တယ်လို့အတိမတ်ပြုဆုံးဖြတ်ခဲ့ကြပါတယ်ခင်ဗျာ
ကျေးဇူးပါကိုခမောင်ဆုံးမရေအခုလိုတဲ့အချင်းချုပ်အပီးမှာတော့ VO ရဲ့ဒီညချက်သားရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်မှုကအလိမ္မာပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နယ်ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.